Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2015ခုနှစ်ဖေဖော်ဝါရီလ19ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40 48တို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးဝေပါ။ဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းပြည်ကရဲစဲသဘောတူညီချက်ကိုရုရှားနဲ့ခွဲထွက်ရေးသဘောတူညီချက်ကလိုက်နာခြင်းမရှိဘူးလို့အမေရိကန်ကပြောလိုက်ပါတယ်။ Washington DC မြို့မှာအကြမ်းဖက်မှုတိုက်ဖြတ်ရေးထိတ်သည့်စုဒီလာကန်ကျင်းပနေပါတယ်။လောက်ကင်မှာကြက်ချင်ဒီကပြစ်ခံလိုက်ရတဲ့အပေါ်မြန်မာအစိုးရနဲ့ကိုကန်တပ်ဖွဲ့တွေကြားအပြန်အလှန်ဆွဆွဲပြောဆိုမှုတွေရှိနေပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မနက်နာ Channel 2တင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေအကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဒီကတော့ဒီရခိုင်တမတော်ရဲ့ Indonesia ရဲ့ဖွဲ့ရဲ့လိုပြတဲ့ MND ကုကံဖွဲ့တုံ
းကုကံမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုက်ပွဲမှာပူးပေါင်းတိုက်ခိုက်နေတဲ့ TNL တအောင်းအမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ပြောခွင့်ရသူရဲ့ပြောဆိုချက်ဖြစ်ပါတယ်နောက်ပိုင်းမှာပြည်စုံကိုနားဆင်ကြရပါမယ်ဒါအပြင်ပင်မတပိတ်မောက်ကြီးတက်နေတဲ့ចောင်းသားဖွဲ့ဟာသူတို့ရဲ့တပိတ်ကိုခិតတရနာထားမယ်ဆိုလို့ပြောလိုက်တဲ့အကြောင်းနဲ့ရွှေပြည်သားအထက်ချုပ်စက်ယုံဆန္ဒပြပွဲသတင်းစာတာတွေကိုကြားကြရမှာပါဒါအပြင်အင်္ဂလိပ်စာသင်ခန်းစာကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းနဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်သူယုံကြည်ရဆတဲ့အစီအစဉ်တွေကိုနားဆင်ကြဖို့စီစဉ်ထားပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန္နနာချန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ရုရှားခွဲထွက်ရေးသဘောအဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းဘလာရပ်စ်နိုင်ငံမင်းစ်မြို့မှာရရှိခဲ့တဲ့အပြစ်ခံရဆေးသဘောတူညီချက်ကိုလိုက်နာခြင်းမရှိဘူးလို့ဆိုတာတိတာပေါ်လွင်နေတယ်လို့အမေရိကန်သမ္မတအင်ပီရာကဗုဒ္ဓနေမှာပြောလိုက်ပြီးကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။သူတို့အနေနဲ့ရှေ့ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုအသေးချာစဉ်းစားကြည့်ရင်ပြီးမှလှုပ်ဆောင်တင်ကြောင်းအင်ပီရာပြောခွင့်ရဂျော့ချ်အာနက်စ်ကသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းပြဿနာပြည်လဲရေးဟာသဘောပေါက်မှာတွေ့ဆုံညီနိုင်အဖြစ်ရှာတဲ့နည်းလမ်းပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ကြောင်းလည်းသူကပြောပါတယ်။ခွဲထွေသမားတွေခြေကုပ်ယူထားတဲ့လူဟန်စ်နဲ့ဒွန်နက်စ်ဒေသတွေကိုယထားနဲ့ဆက်သွယ်ပေးထားတဲ့အဓိကအချက်အချာမျိုးဖြစ်တဲ့ Devil Severs မျိုးကိုခွဲထွေရေးသဘုံတွေကတင်ပိုက်လိုက်ပြီးယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုကလည်းအဲ့ဒီမျိုးကသူတို့တပ်ဖွဲ့တွေအမြန်ဆုတ်ခွာကြဖို့အမိန့်ပေးပြီးမှအင်ပီရောကအခုလိုပြောလိုက်တာပါသဘုံအဖွဲ့တွေကယာနဲ့ချီတဲ့အစိုးရတပ်ဖွဲ့ဝင်တွေကိုတင်ပိုက်လိုက်ပြီးဖန်စီထင်းတင်လိုက်ပြီးအဖက်မခံတဲ့သူတွေကိုလည်းစားနပ်ရိက္ခာနဲ့ရေအပါဝင်ထောက်ပံ့ရေးပစ္စည်းတွေပြတ်တောက်သွားအောင်မြို့ကိုဝိုင်းထားခဲ့ကြတာဖြစ်ပါတယ်
စစ်သွေးကြွအုပ်စုတွေနဲ့နိုင်ငံတကာကြောရောင်းနောက်ခံပေးထားတဲ့ဆွေရချာအာနာနဲ့နယ်မြေပိုင်နဲ့အတွဲတိုက်ပွဲတွေဖြစ်နေချိန်နိုင်ငံရေးတည်ငြိမ်မှုအတွက်ကြိုးပမ်းနေတဲ့လစ်ဗျားနိုင်ငံကပဋိပက္ခနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့ကအရေးပေါ်အစည်းအဝေးလုပ်ဖို့စီစဉ်ခဲ့ပါတယ်။လစ်ဗျားနိုင်ငံမှာအိန်းနီချင်းအီဂျစ်နိုင်ငံက Coptic Christian 21ယောက်ကို IS စစ်သွေးကြွတွေကနေခေါင်းဖြတ်တိုက်ဖြတ်ခဲ့ပြီးတဲ့နောက်မှာပဲလစ်ဗျားရေးနဲ့ပတ်သက်လို့အာယုံဆိုင်လာအောင်လို့အီဂျစ်နိုင်ငံကဒီသတင်းပတ်ထဲမှာပဲကြိုးပမ်းခဲ့တာဖြစ်ပါတယ်။လစ်ဗျားခေါင်းဆောင်ဟောင်းမိုမာဂရာဖီဖြုတ်ချခံခဲ့ရတဲ့2011ခုနှစ်ကစလို့ပေါ်ပေါက်လာတဲ့စစ်သွေးကြွတွေထံလက်နက်တွေဝင်ရောက်နေတာကိုဟန်တားဖို့ဆောင်ရွက်ချက်တွေပါဝင်မဲ့ဆုံးဖြတ်ချက်တစ်ခုရရှိနိုင်ဖို့အရက်တန်တမန်တွေကြိုးပမ်းနေကြတယ်လို့လည်းအီဂျစ်နိုင်ငံကြားရေးဝင်းဂျီစမာဟာဆန်ရှိုဂရီစီလင်းကနယူးယောက်မြို့မှာအင်္ဂါနေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ထရီပိုလီမြို့တော်နဲ့တိုဘရီမြို့တွေမှာအစိုးရတွေအဖြစ်အပြိုင်ဆိုင်ဖြစ်နေကြတဲ့လစ်ဗျားနိုင်ငံမှာနိုင်ငံရေးအရာပြည်လည်မှုရရင်တော့စစ်သွေးကြွတွေရဲ့အယူဝါဒတွေကိုအမြင့်ပြုတ်အောင်လုပ်နိုင်အောင်မဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ဆုံးဖြတ်ချက်မူကြောင်းကိုတော့လုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့တင်သွင်းမှုအလားအလာတော့မရှိပါဘူး။
အကြံဖက်မှုလုပ်ငန်းတွေရပ်တန့်သွားအောင်စစ်တပ်တွေကြီးပဲလှုပ်ဆောင်လို့မရနိုင်တဲ့အတွက်အဲ့ဒီအစွန်းရောက်အကြံဖက်သမားတွေအတွက်လူစုပေးနေသူတွေနဲ့ဝါရဖြန့်ချီသူတွေကိုရင်ဆိုင်ဖြည့်ရှင်းကြဖို့လို့အကြောင်းအမေရိကန်သမ္မတဘရက်ကိုဘားမားကပြောကြားလိုက်ပါတယ်။ Washington DC မြို့မှာကျင်းပတဲ့အစွန်းရောက်အကြံဖက်သမားတွေတိုက်ခတ်ရေးနဲ့ဟန်တားရေးဆိုင်ရာထိပ်သီးဆွေးနွေးမှာဗုဒ္ဓနေ့ကမိန့်ခွန်းမပြောခင်သမ္မတဘရက်ကိုဘားမား Los Angeles Times သတင်းစာမှာအဲ့ဒီလိုသူ့ရဲ့သဘောထားအမြင်ကိုရေးသားထားတာဖြစ်ပါတယ်။ဒီပြဿနာပြည်လဲရေးအတွက်စစ်တပ်အင်အားသက်သက်နဲ့ဖြည့်ရှင်းလို့မရနိုင်တယ်လို့အပြစ်မဲ့အရသားတွေကိုတတ်ဖြတ်နေတဲ့အကြမ်းဖက်သမားတွေတတ်ပြစ်လို့မရနိုင်ဘူးဆိုတာသူ့အနေနဲ့နားလဲကြောင်းဒါပေမဲ့အကြမ်းဖက်လုပ်ငန်းတွေမှာဒ တိုင်းရိုက်ပါဝင်ပတ်သက်ခြင်းမရှိဘဲအဲ့ဒီလူတွေအတွက်လူစုပေးနေသူတွေထောက်ပံ့ပေးနေသူတွေအစွန်းရောက်ဝါရဖြန့်နေသူတွေအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်လာအောင်သွေးထိုးလုံဆော်ပေးနေသူတွေကိုရင်ဆိုင်ဖြည့်ရှင်းကြရမှာဖြစ်ကြောင်းသမ္မတဩဘားမားကရည်တာထားပါတယ်စီးရီးယားနဲ့အီရတ်နိုင်ငံတွေမှာအခြေစိုက်တဲ့ IS Islamic စစ်သွေးကြွအဖွဲ့တွေကအချိန်တိုအတွင်းအကြမ်းဖက်လုပ်ငန်းတွေအရှင်းပြင်းလှုပ်ဆောင်လာပြီးဩစတြေးလျကနေဒါပြင်သစ်နဲ့ဒိမတ်နိုင်ငံတွေမှာအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်ပေါ်ပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေဟာ IS အဖွဲ့ရဲ့ပြဿနာကိုဖြေရှင်းဖို့ဝါရှင်တန် DC မြို့မှာထိပ်သီးဆွေးနွေးပွဲကျင်းပနေကြတာဖြစ်ပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာကြမ်းဖက်မှုတွေကြောင့်ရှေ့လာတဲ့အထိရွှေ့ဆိုင်းထားရတဲ့ရွေးကောက်ပွဲတွေကိုအနှောက်အယှက်ပေးမယ်လို့ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ခေါင်းဆောင်ကချိန်ချလိုက်ပါတယ်တိုက်ပွဲတွေကြောင့်သူ့အဖွဲ့ဝင်တွေအသက်ပေးရမယ်ဆိုရင်တော့မှရွေးကောက်ပွဲအထမြောက်အောင်အလရှမြက်ကခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့လည်းအင်္ဂါနေ့ကအင်တာနက်မှာဖြန့်လိုက်တဲ့ဗီဒီယိုမှာဘိုကိုဟာရမ်အဖွဲ့ခေါင်းဆောင်အဘူဘာကာရှီကောင်းကပြောဆိုခဲ့တာပါမတ်လ28ရက်နေ့မှာကျင်းပဖို့ရွှေ့ဆိုင်းထားတဲ့သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာနိုင်ဂျီးရီးယားနိုင်ငံသားတွေမဲမပေးကြဖို့လည်းစစ်သွေးကြောကထပ်တလဲလဲသတိပေးနေပါတယ်ရွေးကောက်ပွဲတွေကိုမူလဖေဖော်ဝါရီလ14ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကရွှေ့ဆိုင်းဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲနိုင်ဂျာနိုင်ငံရှစ်တောင်ပိုင်းနယ်စပ်နီးကရွာတရွာမှာတော့ဘယ်ကမှမသိတဲ့လေရင်တစ်စင်းကဘုံတလုံးကျဲချခဲ့ရမှာလူ20ထက်မနည်းသေဆုံးသွားခဲ့တယ်လို့ဒေသခံသတင်းတွေကဖော်ပြပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေလှုပ်ရှားရနေမြေမှာဖြစ်ပွားခဲ့တဲ့ဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့နိုင်ဂျီးရီးယားနိုင်ငံကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ထားပါတယ်။နိုင်ဂျီးရီးယားစစ်တပ်ကတော့တနင်္လာနေ့ကစလို့ကုန်းချောင်းလေးချောင်းစစ်စင်ရေးတွေအတွင်ဘိုကိုဟာရမ်စစ်သွေးကြွတွေထိမ့်ချုပ်ထားတဲ့မြို့17မြို့ကိုပြန်လည်သိမ်းပိုက်နိုင်ပြီးစစ်သွေးကြွ300ကျော်ကိုလည်းတုတ်တင်နိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။စစ်တပ်ရဲ့ပြောဆိုချက်ကတော့တိကျအတည်ပြုလို့မရသေးပါဘူး။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
လက်ကျညာပေးနေတာပါခင်ဗျာကိုကန့်ဒေတာမှာချက်ချင်းဒီအဖွဲ့ရဲ့ကားအပြစ်ခံရတဲ့ကိစ္စပေါ်မြန်မာအစိုးရနဲ့ကိုကန့်တပ်ဖွဲ့တွေအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်ဒါဟာကိုကန့်လောက်ကိုင်ဒေတာမှာအစိုးရဘက်ကအရေးပေါ်အခြေအနေကြီးညာပြီးနောက်တနေ့မှာဖြစ်ပေါ်လာတာပါအင်္ဂါနေ့ကချက်ချင်းဒီအဖွဲ့ရင်နန်းကိုပြစ်ခတ်တိုက်ခိုက်ရာကလူနှူးထိခဲ့ဒဏ်ရာရသွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုကိုကန့်အဖွဲ့ကပြစ်လွတ်ခဲ့ခြင်းဖြစ်ကြောင်းမြန်မာအစိုးရကဗုဒ္ဓဟူးနေ့မှာဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်ချက်ချင်းဒီအလံတက်ပြီးအရသား100လောက်တင်ဆောင်လာတဲ့ကား9စီးပါအဲ့ဒီရင်နှန်းဟာလောက်ကင်မြို့နဲ့မိုင်30ကျော်လောက်အကွာမှာချုံကိုတက်ခတ်ခံလဲရတာဖြစ်တယ်လို့အစိုးရသတင်းမီဒီယာတွေမှာဖော်ပြပါတယ်ဒါပေမဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်လို့ခေါ်တဲ့ MNDAA အဖွဲ့ကတော့သူတို့ပြစ်ခတ်ခဲ့တာမဟုတ်ဘူးလို့ညွှန်ဆိုထားပါတယ်အဲ့ဒီတက်ခတ်မှုပေါ်ချက်ချင်းဒီအဖွဲ့နဲ့ကုလသမဂ္ဂတို့ကလည်းအပြင်းထန်ဖြစ်တင်ရှုံချကြပါတယ်
ပြီးခဲ့တဲ့နှစ်ထဲဒီမိုကရေစီတောင်းဆိုလှုပ်ရှားခဲ့ကြတဲ့ဟောင်ကောင်ကျွန်းသားတွေအနေနဲ့2015တရုတ်ရိုးရနှစ်သက်ဖြစ်တဲ့စိတ်နှစ်မှာစိတ်တွေလိုနေထိုင်ကြဖို့တရုတ်အစိုးရလိုလားသူဟောင်ကောင်အုပ်ချုပ်ရေးမှူးကတိုက်တွန်းလိုက်ပါတယ်။စိတ်နှစ်သက်ကူးတဲ့အထိမ့်မတ်ဖြစ်ဗုဒ္ဓဟူးနေ့ကမင်းငွန်းပြောရမှာအုပ်ချုပ်ရေးမှူးလန်ချန်ယင်းကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။စိတ်တွေဟာအစုအဖွဲ့နဲ့အေးအေးချမ်းချမ်းတိတ်တိတ်မွတ်မွတ်နေထိုင်တတ်သူတွေဖြစ်အများကလက်ခံထားကြတယ်လို့လည်းအတိုက်ခံတွေကဝန်ပလွေအဖြစ်နာမည်ပြောင်းပေးထားတဲ့အုပ်ချုပ်ရေးမှူးကပြောဆိုခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကပြီးခဲ့တဲ့နှစ်ကိုချော့ချော့မော့မော့မဖြတ်တန်းခဲ့ရပဲလူမှုအတိုင်းဝိုင်းကြသဘောထားကွဲလွဲမှုတွေပြစ်ပခတွေကြုံခဲ့ရပါတယ်။နှစ်သက်မှာတော့ဟောင်ကောင်လူထုတရက်လုံးအနေနဲ့စိတ်တွေရဲ့ဇယိုက်လက္ခဏာကိုနမူနာယူပြီးဟောင်ကောင်ကျွန်းအနာဂတ်အတွက်အတူတကွပူးပေါင်းလက်တွဲကြဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။
တောင်တရုတ်ပင်လယ်ပြင်တွင်တရုတ်အစိုးရကကျွန်းတွေကိုသိမ်းပိုက်နိုင်ဖို့အရှင်မြင့်လှုပ်ဆောင်လာနေတယ်ဆိုတဲ့ဆက်သွယ်ရေးဂျိုဒူကရပ်ယူထားတဲ့ပုံတွေကြောင့်အထူးစိုးရိမ်ပူပန်ကြောင်းဖိလစ်ပိုင်အစိုးရကပြောပါတယ်IS Jane ဆိုတဲ့အပတ်စဉ်ထုတ်ကာကွယ်ရေးဆိုင်ရာမဂ္ဂဇင်းမှာဖော်ပြထားတဲ့ပုံတွေရ Johnson ဆောက်ကြောက်တန်းနေမှာကြီးမားတဲ့အစာအုပ်တွေကိုတရုတ်တို့ကတိစောက်နေတဲ့ပုံတွေကိုဖော်ပြထားတာပ
ါ American သမ္မတ Barack Obama လာရောက်ခဲ့စဉ်ကအိန္ဒိယဝန်ကြီးချုပ် Narendra Modi ဝတ်ဆင်ခဲ့တဲ့အစင်ကြားဝတ်ဆုံဟာအငင်းပွားစရာဖြစ်ခဲ့ပြီးတဲ့နောက်လေလံတင်ရောင်းချတော့မှာဖြစ်ပါတယ်ရေပြာရောင်အဲ့ဒီဝတ်ဆုံမှာ Narendra Damodares Modi ဆိုတဲ့စလုံးတွေကိုဒေါင်းလိုက်အစင်းတွေဖြစ်အောင်ရေးထိုးထားတာပါအဲ့ဒီအိန္ဒိယဒေါ်လာ16,000လောက်တန်ဖိုးရှိမယ်လို့ခန့်မှန်းခဲ့ကြပြီးတော့အတိုက်ခံတွေကဝန်ကြီးချုပ်ဟာသူကသူမှွန်လွန်းနဲ့ဘဝင်မြင့်နေတယ်လို့ဝေဖန်ခဲ့ကြပါဗျ။စီရဲသားနိုင်ငံတစ်ခုရဲ့ဝန်ကြီးချုပ်တဦးအနေနဲ့မဝစ်သင့်ဘူးလို့ဝေဖန်ခဲ့ကြပြီးသူ့ရဲ့ ဘရာတီးယားဂျနတာပါတီရဲ့အရင်နိုင်ခဲ့တဲ့နယူးဒယ်လီရွေးကောက်ပွဲမှာပြောစရာလည်းဖြစ်ခဲ့ပါတယ်။အခုတော့အဲ့ဒီအင်ဂျီကိုမိုရီဝင်းကြီးချုပ်တပ်တန်းကိုလာတာအတွင်းရရှိခဲ့တဲ့လက်ဆောင်တွေနဲ့အတူလေလံတင်ရောင်းချတော့မှာဖြစ်ပါတယ်။ရရှိတဲ့ငွေကိုဂင်းကမြင့်တန်ရှင်းရေးစီမံကိန်းအသုံးပြုသွားမှာဖြစ်ပါတယ
်။မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစောဝင်းလိုင်းနဲ့မတ်နန္ဒာချန်တို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစပြီးတော့တင်ဆက်ပါမယ်။မြန်မာအစိုးရတပ်တွေနဲ့ကိုးကန့်လူမျိုးစုတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပလောင်ပြည်နယ်လွတ်လပ်ရေးတပ်ဦးကပါဝင်တိုက်ခိုက်နေကြောင်းထုတ်ဖော်ပြောကြားလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာကိုးကန့်နဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာ KIA ကချင်လွတ်လပ်ရေးတပ် SSC ရှမ်းပြည်တပ်မတော်တောင်ပိုင်း TNLA တအောင်မျိုးသားလူမျိုးရေးတပ်တို့ပါဝင်ပူးပေါင်းတိုက်ခိုက်နေတယ်ဆိုပြီးတော့မြန်မာအစိုးရကဗိုလ်ရုံးနေမှာတရားဝင်ပြောကြားလိုက်တဲ့အပေါ်ပလောင်လူမျိုးရေးတပ်ဦးကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာမြန်မာအစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတာမှာအရတားအပါအဝင်နှစ်ဖက်ကြဆုံမှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲ KIA SSC တောင်ပိုင်းနဲ့ TNLA အဖွဲ့တို့ပါကိုကံဘက်ကပါဝင်တိုက်ခိုက်နေတဲ့အကြောင်းမြမအစိုးရကဗိုလ်ထုနဲ့မှာတရားဝင်ကြေညာလိုက်တာပါပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF ခေါ်တအောင်အမျိုးသားလူမျိုးရေးတပ်မတော် TNL ကတော့ကိုကံဒေသမှာရှိနေတဲ့သူတို့လူမျိုးတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နဲ့ကိုကံအဖွဲ့နဲ့မဟာမိတ်ပြုထားတဲ့အတွက်မြမအစိုးရတပ်တွေကိုဆန့်ကျင်တိုက်ခိုက်နေခြင်းဖြစ်ကြောင်းပလောင်ပြည်နယ်လူမျိုးရေးတပ်ဦးကပြန်ကြားရေးဌာနမှကဗီဒီယိုကိုပြောပါတယ
်အဓိကတော့ဒီရခိုင်တပ်မတော်ရဲ့ INODL ရဲ့ဖွဲ့ရဲ့ဆိုတော့ပြောတဲ့FND ကုကံဖွဲ့တုံးဖွဲ့ကတော့ဒီကူပေါင်းတိုက်ခိုက်ရတာရှိတာပေါ့နော်။အာဒီဂျာနယ်ဖွဲ့ကတော့ပါဝူပါဝူကျွန်တော်ကဂါရနာမူတည်တယ်။ကျွန်တော်တီးရတော့ကတော့မပါဘူးလို့တီးရတယ်။အာကျွန်တော်တီးရတာရေနည်းနည်းပါဝင်ရတဲ့အကြောင်းရင်းကတော့အဲ့ကဲဒုတိယလောက်ကအကုန်ရန်အကုန်ရန်မြင့်တယ်ကျွန်တော်တို့ကျွန်တော်ဒီပလောင်တိုင်းလာရင်ဒီအကြီးရောရှိတယ်။အဲ့ကဲမှာပလောင်အာဒီနေတိုင်းလက်ကြီးရော30နဲ့50ကျားမှရှိတယ်ပေါ့နော်။အကြောင်းကျွန်တော်တို့ဒီကုလူမျိုးကပေါ်လာတဲ့တရားပါတယ်နောက်တစ်ခါကလည်းဒီ MND နဲ့ PNL ကြားမှာတော့မဟာမိတ်ဖွဲ့ထားတဲ့ဖွဲ့ထားတာရှိတယ်အကြောင်းကိုဒီတစ်ဖွဲ့နဲ့တစ်ဖွဲ့ဒုခရရတဲ့ချိန်ကျတော့အပြန်အလှန်ကူညီဖို့တာဝန်တရားရှိတယ်လို့
အစောပိုင်းကလည်းမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA လို့ခေါ်တဲ့ကိုကန့်အဖွဲ့နဲ့မဟာမိတ်ပြုထားတဲ့တခြားတပ်ဖွဲ့တွေဟာကိုကန့်ဘက်ကပါဝင်တက်ခိုက်နေတယ်ဆိုတဲ့သတင်းတွေထွက်နေကြတာပါအခုအစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာတနင်္ဂနွေလုံးပြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိရေးပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။တစ်ဖက်မှာညီညာရေးဆွေးနွေးပွဲတွေပြုလုပ်နေတဲ့တစ်ချိန်တည်းမှာပဲလူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေအပေါ်အစိုးရဘက်ကအခုလိုထိုးစစ်ဆင်တိုက်ခိုက်နေတာကညီညာရေးဆွေးနွေးပွဲအပေါ်အကျိုးသက်ရောက်မှုရှိနိုင်မှာသလားဆိုတဲ့မေးခွန်းအပေါ်မှာပလောင်ပြန်ကြားရေးတာဝန်ခံကအခုလိုသုံးသပ်ပါတယ်။
ကျွန်တော်ခုလက်တော့ချင်းရရှိမယ်ဆိုတော့ဒီမြန်ချိုင်းရရကပုံကြီးကြီးလာနေတဲ့နေသားရှိတယ်။ဘာကြောင့်လဲဆိုတော့ဒီအခုကာလာဒီဒီအစိုးရတပ်တွေကတောက်လျှောက်ထူးဆီးတက်လာတာပေါ့နော်။ဒီရှာအထူးဖြစ်ဒီရှာမြောက်ကျွန်တော် DNA လိုရှာနေနေရဆိုပြောတဲ့ဒီ CP တဲ့ပုကလောက်ပါကချိုင်းရဲ့အဲ့နဲ့ဖက်ဖို့တော်တော်လေးဟိုကတည်းကပြောမယ်ဆိုတော့တရားချမ်းရချာကိုဒီကားတွေကတောက်လျှောက်တက်လာတာပေါ့နော်။အမျိုးပြည်ကြီးမဆင်တော့ဒီမြန်ချင်းရေးဆွေးနွေးတာကခက်ကြီးကြီးရဲ့ဒီသူစီစီနာအဆစ်စီကြီးမှဖြစ်လာတယ်။အဲကြောင့်မို့ဒီဟိုဟာခင်လောက်တော့ဒီမရောက်နိုင်ဘူးကွနော်။မြန်ချင်းရေးဆွေးနွေးတာကခနေနေခက်ကြီးကြီးလို့ရယ်သူစီစီကခက်စီစီအမျိုးဒီလည်းမဆက်တော့လို့ရှင်တော့မြန်ချင်းရေးဆွေးနွေးပွဲကဝေးလာမှဒီတက်ပေါ်ကပုံပြီးပြင်လာနိုင်တဲ့အနေအထားတော့ရှိတယ်။
တနည်းအားဖြင့်တော့အပြစ်ခတ်ရဆဲရေးဆိုင်ရာညီညာရေးဆွေးနွေးပွဲတွေမှာအစိုးရဘက်ကသူတို့လိုချင်တဲ့လမ်းကြောင်းအတိုင်းတိုင်းရင်းသားတွေဘက်ကသဘောတူလက်ခံလာအောင်လက်နက်ကင်နီလာနဲ့ဖိအားပေးဆောင်ရွက်တာလည်းဖြစ်နိုင်ကြောင်းသူကဆက်ပြောပါတယ်
။ကျွန်တော်မြင်တာကတော့အဓိကတော့တစ်ဖက်ကဒီတိုင်းနာလက်နက်ကင်ဖွဲ့ကိုသူတို့ချမှတ်တဲ့ပုံပေါ်တွေ့မှုတွေဝင်အောင် MC ရဖိအားပေးတဲ့ပုံစံကမျိုးပေါ့နော်။တမျိုးကတော့ဒီလာအောင်ဆရာယူကပွဲလေးနေကြတာပေါ့နော်အဲ့လိုနေကြလာတဲ့ချိန်ကျတော့ဒီအခြားဘွဲ့စည်းတဲ့အခြားပါတီတွေအဲ့လိုဟိုကဲပွဲပုံစံနဲ့တောက်လျှောက်လုပ်နေတဲ့တော်တော်လေးရှိတယ်ပေါ့ဟုတ်ကဲ့အဓိကတော့အခုဖြစ်နေတဲ့စစ်ပွဲအရနိုင်ငံကြီးကြောက်ဖြစ်တာပေါ့နော်ဒီနိုင်ငံကြီးကြောက်ဖြစ်တဲ့အတွက်စစ်ပွဲဖြစ်တဲ့အတွက်ဒီနိုင်ငံကြီးရစီးအကြီးလဲစီးနေတယ်လို့ဆိုရင်ဒီတိုက်ပွဲကအလိုလိုရင်းတောက်လျှောက်သွားရတယ်ညှိချတော့ပေါ့နော် တကယ်လုံးချင်းချင်းကြီးနီလာရပြည်ရှိမဲ့နဲ့တော့ချက်လေးရန်နေနီလာတော့မယ်ဆိုရင်တော့ဒီနေ့လေးနိုင်ငံတော်ဒီခရရဲ့ရီရတော့အကြချီခိုင်နေမဲ့နီလာတော့မရှိဘူး
ကိုကန်လောက်ကင်ဒေတာမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုထိမ့်သိမ့်မှုစူးစမ်းတဲ့အနေနဲ့ဖေဖော်ဝါရီလ18ရက်ရက်စွဲနဲ့သမရဦးသိန်းစိန်ကအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီဒေတာမှာဖြစ်နေတဲ့ပြစ်မှုဆိုင်ရာမူကင်းတွေကိုခုံရုံးတင်စစ်ဆေးတာအပါအဝင်အုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စအဝဝကိုဗိုလ်မှူးကြီးစောမြင့်ဦးကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကအထုအာဏာကုန်လွတ်အပ်လိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့လောက်ကင်ဒေတာမှာတိုက်ပွဲတွေတိတ်ပြင်းထန်မှုမရှိတော့ပဲအနီးတစ်ဝိုက်မှာတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ဂျိုကြားပစ်ခတ်တာလောက်ပဲရှိတယ်လို့ဆိုပါတယ်ဆယ်နှစ်ရက်လောက်ကြာလာပြီဖြစ်တဲ့တိုက်ပွဲတွေကြောင့်အစိုးရတပ်ဖက်ကအရာရှိ5ဦးစစ်သည်42ဦးကြာဆုံးကြောင်းနဲ့ကိုကန့်တပ်ဖွဲ့ဘက်ကတေဆုံးသူ30ခန့်ရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအရသား100လောက်တေဆုံးပြီးဖြစ်ကြောင်းလည်းဒေတာကနေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်းပြောပြသွားတာပါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းဟာကျောင်းသားတွေကဆံမွေးရှိတာကြောင့်သူတို့ရဲ့တပိတ်စစ်ကြောင်းကိုလက်ရှိရောက်နေတဲ့လက်မရမ်းမြို့မှာမတ်လ10ရက်နေ့အထိလူအုပ်စုမခွဲဘဲတပိတ်ကိုခိတ္တရန်နာသွားမယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲလွတ်တော်ကိုတင်သွင်းမဲ့အမျိုးသားပညာရေးဥပဒေပင်စင်တဲ့ဥပဒေမူကြမ်းကိုပြည်သူတွေလေ့လာနိုင်အောင်မနေ့ကသတင်းစာတွေထဲမှာဖော်ပြခဲ့ကြပါတယ်။အကြောင်းစုံကို VOE သတင်းတောက်တွေဖြစ်ကြတဲ့မတ်အေးမန်နဲ့မတ်စုမွန်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
အစိုးရကအတိအပြုပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့တပိတ်စစ်ကြောင်းတွေကပြမတပိတ်စစ်ကြောင်းဟာပဲခူးတိုင်းလက်ပရန်းမြို့ကိုရောက်ရှိလာနေပြီးတိုင်းနယ်ပြည်နယ်ခရိုင်အသီးသီးကနေလိုက်ပါလာတဲ့ကျောင်းသားအလုံးဆွေးနွေးကြပြီးတဲ့နောက်ပြမတပိတ်စစ်ကြောင်းကိုမတ်လ10ရက်နေ့ထိခိတ္တရန်နာထားမယ်ဆိုပြီးဆုံးဖြတ်လိုက်တာပါဒါဟာလွှတ်တော်ကဆုံးဖြတ်ချက်ကိုစောင့်ကြည့်တာအပြင်အခြေခံပညာကျောင်းသားတွေရဲ့စံမပွဲကာလဖြစ်တဲ့အတွက်ခိတ္တရန်နာခြင်းသာဖြစ်တယ်ဆိုပြီးတပိတ်မောက်ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ
်ဟိုအရင်ကကျွန်တော်တို့ဆုံးဖြတ်ခဲ့တာတော့ပထမတစ်ဆက်အနေနဲ့ကျွန်တော်တို့ဒီကျောင်းသားတွေစောင့်မွေးရှိတယ်ကျောင်းသားတွေစောင့်မွေးရှိတဲ့အတွက်ကျွန်တော်တို့တော့အနောက်ဆက်ဖြစ်မှာကိုကျွန်တော်တို့စိုးရိမ်နေစိုးရိမ်နေတဲ့အတွက်ကျွန်တော်တို့ဒီဥစ္စာကိုသတိလွတ်တော်မှာလဲပေါ့နော်အတိအပြုကြားထားတဲ့အထူးကိုသတိထားကြည့်ပါနဲ့စောင့်ကြည့်ပြီးတော့ကျွန်တော်တို့ပြရပေးမယ်လူစုမခွဲရဲနဲ့ဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့လွတ်တော်ကိုအချိန်ပေးတယ်ပေါ့နော်အချိန်ပေးတဲ့အနေထားမှာ master plan ရေးဖြစ်ကိုကျွန်တော်တို့အချိန်ပေးတာလဲဒီဥပဒေအများဆုံးအတိအပြုကိုအတွက်ပေါ့နော်အဲ့ဒါမှာကျွန်တော်တို့မရခဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့မူလညီမှန်းထားတဲ့အတိုင်းရန်ကုန်ကိုမရောက်ရအောင်ကျွန်တော်တို့ခြေတက်မယ်ဆိုတော့ဆုံးဖြတ်ချက်စာရဲတယ်မှာ
ARD တပိတ်စစ်ကြောင်းကတော့လူစုမခွဲပဲမဥပင်နဲ့ပသိမ်မှာတပိတ်စကန်နှစ်ခုဖွင့်ပြီးလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်သွားမယ်ဆိုပြီး ARD တပိတ်ကောင်းဆောင်ကိုအောင်ခန့်စော်ကဆိုပါတယ်
ဒါမို့ဘယ်မှာစောင့်ကြည့်တပိတ်စကန်တစ်ခုဖွင့်ရအောင်ဒီပသိမ်ကိုပြန်နေတာပါပသိမ်မှာဖွင့်လို့အဲဘာလို့လဲမဆုံးဖြတ်တာလဲဆိုတော့ကျွန်တော်တို့ဒီအခုလွှတ်တော်ကအတီးပြုဒီဥပဒေကိုအတီးလွှတ်တော်ကိုတင်ပြီးပြီပေါ့တင်ပြီးဆိုတော့လွှတ်တော်ကဥပဒေကိုအတီးပြုပြီးတဲ့အချိန်ကြီးကျွန်တော်တို့စောင့်ကြည့်မယ်စောင့်ကြည့်ရဆိုတာကအဲစောင့်ကြည့်ဖို့ဆိုတော့ကျွန်တော်တို့ကအမို့ဘယ်မှာစောင့်ကြည့်တပိတ်စကန်တစ်ခုဖွင့်မယ်ပသိမ်မှာစောင့်ကြည့်တပိတ်စကန်တစ်ခုဖွင့်ပြီးအဲ့မှာစောင့်ကြည့်တာပါအဲစောင့်ကြည့်ရတာကဒါလာပြန်မှာကျွန်တော်တို့ကဒါတော့ရတယ်ခင်ဗျာပို့တော့လို့မယ်နောက်ပြီးတော့လက်ရှိဒီပညာရေးဥပဒေအကြောင်းပဲကျွန်တော်တို့ပြန်ပြုတ်ပြင်မယ်ပညာရေးဥပဒေအကြောင်းပဲဒီလိုသူရတဲ့သဘောတူညီမှုရလာတဲ့အကြောင်းတွေဘာလို့လဲကျွန်တော်တို့အခုလိုမျိုးဟိုရအောင်မဝင်မနဲ့ပြန်လဲရဆိုတဲ့အကြောင်းတွေပြီးပါပြီတွေကိုသိအောင်လိုက်ရှင်းပြတယ်ဟောပြောဝဲလုံးအဲ့လိုအသေးစိတ်ရှိပါမယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့မှာပြုတ်လုခဲ့တဲ့လေးဝင်ဆိုင်တွဲဆောင်ဆွေးနွေးပွဲရဲ့သဘောတူညီချက်နဲ့ဖေဖော်ဝါရီလ15ရက်နေ့မှာအချောသက်ရေးဆွဲပြီးတော့ပညာရေးဝန်ကြီးဌာနကတဆင့်လွှတ်တော်ကိုတင်ပြဖို့သဘောတူညီခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဖေဖော်ဝါရီလ18ရက်မနေ့ကတော့လွှတ်တော်မှာမဆုံးဖြတ်ခင်ပြည်သူတွေသိရှိလေ့လာအကြံပြုနိုင်ဖို့အတွက်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရှိခဲ့ပါတယ်မဆုမုံကဆက်ပြီးတော့ပြောပြပါလိမ့်မယ်
ကျောင်းသားတို့ရဲ့တောင်းဆိုချက်နဲ့ဖြစ်ပေါ်လာတဲ့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုလွှတ်တော်မှာအမြန်ဆုံးဆွေးနွေးဆုံးဖြတ်နိုင်ခြင်းရှိတယ်လို့တီဘောမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသုံးသပ်ပါတယ
်အခုကျောင်းသားတွေနဲ့ဒီသဘောတူညီချက်တွေကိုအစိုးရကလည်းဟုတ်ပြီခင်ဗျားတို့ပြောတဲ့အတိုင်းကျွန်တော်တို့ထပ်တင်မယ်ဆိုပြီးတော့တင်လိုက်ပြီးတဲ့အခါကျတော့သူကလွှတ်တော်ကိုကျွဲလိုက်တဲ့အခါမှာလွှတ်တော်ကလည်းလွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောဆန္ဒဒါဘယ်လိုရှိမလဲဆိုတာကိုလည်းကျေးဇူးတင်ပါတယ်ဗျ။ဒီကိစ္စမှာတော့ကျောင်းသားတွေကလည်းသူတို့တောင်းဆိုချက်တွေမရရင်ဆက်ပြီးတိရစ္ဆာန်တွေပါမယ်ဆိုတာလေးရှိတဲ့အခါကျတော့စစ်တော်ဘက်ကလည်းတော်တော်တန်တန်တော့ပယ်လိုက်မယ်လို့တော့မထင်ပါဘူး။
ပညာရေးဝန်ကြီးဌာနကတင်သွင်းသမ္မတလက်မှတ်ရေးထုတ်ပြီးတော့ပြည်တော်စုလွှတ်တော်မှာပြဋ္ဌာန်းပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်တဲ့ဒီဥပဒေချမ်းကိုအခုလိုမျိုးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်တဲ့အခါမှာမူရင်းပြဋ္ဌာန်းပြီးအမျိုးသားပညာရေးဥပဒေကိုရှင်းပြီးတော့ဖော်ပြတင်တယ်လို့ဒီဥပဒေပြင်ဆင်ချက်အတွက်သတင်းစာတွေကြေညာရေးသားမှုတွေကလည်းရှင်းလင်းမှုရှိတ
အမျိုးသားပညာရေးဥပဒေကိုလည်းချပြသင့်တာပေါ့နော်ဒါမှကျမတို့ကပြင်ဆင်တဲ့ဥပဒေချမ်းကိုမူလဥပဒေကိုမကြည့်ပဲနဲ့ပေါ့နော်ဒီဥပဒေကြီးပဲကြည့်ပြီးပြောမယ်ဆိုရင်တော့ပေါ့နော်နည်းနည်းပေါ့နော်အတိတ်ပဲမှားပြီးတော့ကောက်ယူနိုင်စရာအကြောင်းမျိုးရှိတယ်လေဒီမူလဥပဒေကိုလည်းအင်းစားလည်းမထည့်ပြီးတော့ကြော်ညာသင့်တယ်လို့ကျမကတော့ထင်တယ်လေဒီ14ရက်နေ့နေခွင့်ဆိုင်သဘောတူညီချက်လည်းဖြစ်သည့်တခါကျမတို့25ရက်နေ့မှာထပ်ပြီးတော့ working group ကအလုပ်လုပ်ပြီးတော့ကျမတို့၃ယောက်ကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့အတည်ပြုထားတဲ့ဥပဒေချမ်းဆိုပြီးသူတို့ပြောလို့ဟန်ပေါ့နော်ဒီမှာစာလေးမချောလို့နည်းနည်းလေးဟိုထင်မှားပြန်ဖြစ်နေတာပါ
အခုပြန်လဲပြင်ဆင်ပြီးတော့တင်သွင်းတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းထဲမှာဒီမိုကရေစီပညာရေးလွတ်လပ်ခွင့်ကိုအာမခံနိုင်ခြင်း၊ကျောင်းသားတက်မကတွေ၊ဆရာတက်မကတွေနဲ့အသင်းအဖွဲ့များလွတ်လပ်စွာဖွဲ့စည်းလှုပ်ရှားပိုင်ခွင့်၊မိခင်ဘာသာ၊မြမဘာသာနဲ့အင်္ဂလိပ်ဘာသာစကားတို့ဖြင့်သင်ကြားခွင့်အပါအဝင်အလွတ်ကျပ်အလွတ်ဖြေစနစ်ကိုဖျက်သိမ်းပြီးတော့ကျောင်းသားတွေရဲ့သူတေသနလှုပ်ဆောင်ချက်နဲ့အခြေခံစစ်ဆေးတင်နာစာတာတွေနဲ့အခမဲ့မတည်မနေရစနစ်မတန်ဆွမ်းသူများအများအနည်းတူဒဏ်တူသင်ကြားခွင့်ပညာရေးအသုံးစရိတ်ကို၅နှစ်အတွင်းတနိုင်ငံလုံးအသုံးစရိတ်ရဲ့၂၀ရာခိုင်နှုန်းအနည်းဆုံး30ကွင်းစာတာတွေနဲ့အစားရောပြင်ဆင်ထည့်သွင်းထားတာဖြစ်ပါတယ်ရှင
်။ VOE သတင်းတောင်မအေးမနဲ့မဆူမွန်တို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုចောင်းသားရေးပြီးတော့အလုသမားရေးကိုဆက်ပါမယ်။လှုပ်အားလာစာတိုးမြင့်ပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြတဲ့ရွှေပြည်သားအထည်ချုပ်ဆက်ယုံအလုသမားတွေနဲ့အာဏာပိုင်နေကြဆူနှင်းမှုတွေပြည်လဲမှုမရှိဘဲဖျက်သိမ်းလိုက်ရတယ်လို့အလုသမားတွေကပြောပါတယ်။ဘာကြောင့်အခုလိုပြတ်သွားရတာပါလဲ။ရွှေပြည်သားအထည်ချုပ်အလုသမားတွေရဲ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
အလုသမားတွေရဲ့အခွင့်အရေးတွေကိုအာဏာပိုင်တွေဘက်ကပြည်လဲအောင်ဖြည့်ရှင်းပေးခြင်းမရှိဘဲဆန္ဒပြအလုသမားတွေကိုဖမ်းဆီးမယ်လို့ချိတ်ချောက်လာတဲ့အတွက်ဒီကနေ့မှာတော့ဆွေးနွေးပွဲတွေကိုဖျက်လိုက်ရတယ်လို့အလုသမားခေါင်းဆောင်တို့ဖြစ်တဲ့ကိုသူစောကြည်ဝင်းကပြောပါတယ
်။ဟုတ်ပါတယ်ခင်ဗျာဆွေးနွေးပွဲဖြစ်သွားပါခင်ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အလုသမားကိုယ်စားလှယ်တွေအားလုံးကဆွေးနွေးပွဲကိုကြွားကြတယ်။ကျွန်တော်တို့ကဟိုတနေ့ကတော့တပိတ်တကြောင်ထွက်တဲ့အခါမှာဟိုအဲ့တက်ဆိုင်ရာအစိုးရရုံးသွားပါတော့ကျွန်တော်တို့လာပြီးတော့ကိုယ်စလေတွေနဲ့ညှိနှိုင်းနေတဲ့အတွက်ကြောင့်အဘိစစ်တောင်ခိတရက်ထားပြီပါဆိုတဲ့ကြောင့်ကျွန်တော်ရက်ထားပြီတယ်။နောက်တစ်ခုက3ရက်ရက်ပေါင်း3ရက်ညှိမှဖြစ်တဲ့အတွက်ကြောင့်အဲ့3ရက်လုံးမှာကျွန်တော်တပိတ်စစ်တောင်မထွက်ပါဘူးဆိုတော့ကျွန်တော်ရက်ထားပြီတယ်။အဲ့ဒါကိုဒီကနေ့မှဒုတိယမြောက်နေ့မှာညှိနှိုင်းထားတဲ့ကိုယ်စလေတွေကိုတိုင်းအစိုးရရဲ့ကိုယ်စလေဘလို့ရင်းရနေပြီးတော့ကိုမျိုးမင်းမင်းကိုဒီတပိတ်စခန်းတွေကိုအခုဖျက်ပေးပါ။အဖျက်ပေးရင်ဖမ်းမယ်။တပိတ်စခန်းတွေဖျက်ပေးပြီးမှညှိနှိုင်းစလုပ်ပါမယ်ဆိုပြီးတော့ချင်းချောက်တဲ့အပြောဆိုတွေရှိလာတယ်ပေါ့။အပြောဆိုရရှိလာတဲ့အတွက်ကြောင့်ဟုတ်ကဲ့ချင်းချောက်ပြီးတော့ကျွန်တော်တို့အလုပ်သမားကိုယ်စားလှယ်တွေကညှိနှိုင်းမယ်ဆိုရင်ကောင်းမှုနဲ့ဆွေးနွေးမှုရလဖြစ်လာမှာမဟုတ်ဘူးဆိုပြီးတော့ညှိနှိုင်းကိုဖြတ်ခဲ့တာပါခင်ဗ
ျအခြေခံလောကလစာတိုးမြင့်ပေးဖို့အနည်းဆုံးအခြေခံလောကကြီးတွေကိုအာဆီယံ73နဲ့အညီအမြန်ဆုံးသတ်မှတ်ပေးဖို့ဒါဥပဒေချိုးဖောက်တဲ့အလုပ်ရှင်တွေကိုအရေးယူပေးဖို့အလုပ်သမားတွေသဘိမ့်ပေါက်နေတဲ့အချိန်မှာလောကလစာပေးထားဖို့နဲ့သဘိမ့်ပေါက်အလုပ်သမားတွေကိုအရေးယူတာတွေမလုပ်ဖို့ဆိုတဲ့အချက်တွေကိုအလုပ်သမားတွေဘက်ကတောင်းဆိုထားတာပါစရပြဝဲတွေရက်ဖို့အာဏာပိုင်တွေကချိချောက်ဟတ်ထားတာတွေရှိပေမဲ့လေသူတို့ဘက်ကတော့ဒီတောင်းဆိုချက်တွေကိုမရမချင်းဆက်လက်တောင်းဆိုသွားမယ်လို့ကိုသူစောကြည်ဝင်းကပြောပါတယ်
။ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့တောင်းဆိုမှုတွေမရမချင်းကိုတောင်းဆိုမှာပါ။ဘလောက်ထိလန်ရောမလဲဆိုတာဟာညှိနှိုင်းတဲ့အလို့ရှင်နဲ့ဂျားတဲ့ကကြားကန်ပေးတဲ့အစိုးရနဲ့ဂျားမှာဇိုးသားမှုဘလောက်ရှိလဲဆိုတာကိုပဲကျွန်တော်တို့ကြည့်ရမှာပါ။အဲ့ဒီဇိုးသားမှုရှိမှသာလင်ဒီညှိနှိုင်းမှုကပြည်တယ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတော့အလုသမားတွေရဲ့ဆန္ဒပြမှုတွေနဲ့ပတ်သက်လို့တက်ဆိုင်ရာစက်ရုံတွေကိုဝေထွက်မရအောင်အလုသမားတွေဘက်ကပိတ်ဆို့ဟန့်တာတာအလုသမားနဲ့အလုရှင်နှစ်ဦးနှစ်ဖက်နစ်နာစီပဲအခြေအနေတွေဖြစ်အောင်ဆန္ဒပြသူတွေကဖန်တီးနေတယ်ဆိုပြီးတော့ဒီမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဥပဒေနဲ့မညီညွတ်တဲ့အကြမ်းဖက်တောင်းဆိုမှုတွေလုပ်ငန်းဆောင်ရွက်မှုတွေကိုအနောက်ရှက်ပြူတာတွေကိုတည်ဆဲဥပဒေနဲ့အညီအရေးယူသွားမယ်လို့လည်းဖော်ပြထားတာပါလက်ရှိအလုသမားဆန္ဒပြမှုတွေဟာတကယ်ရအရောက်ဆိုးခတ်ထားရတယ်လို့အလုသမားဒုဝန်ကြီးဦးထေအောင်ကပြောကြားခဲ့တာနဲ့ပတ်သက်လို့လည်းအလုသမားခေါင်းဆောင်တွေဘက်ကအခုလိုတုံ့ပြန်ပါဗျ။အဲ
နောက်ွယ်မှာနိုင်ငံရေးအတိုင်းအဝန်းရဲ့ကြိုးကိုင်မှုကတစုံတရာမှမရှိပါဘူးဆိုတာကိုကျွန်တော်တို့အလုသမားတွေကရဲရဲကြီးအာမခံရပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အလုသမားတွေကကျွန်တော်တို့ရဲ့ စာဝနေမဖူလုံတဲ့အတွက်ကြောင့်တောင်းဆိုနေရတာဖြစ်တယ်။ဘယ်နိုင်ငံရေးသမားတွေရဲ့မှအယောင်ဆိုးခြင်းဝင်ရောက်ဆက်ဖက်ခြင်းမရှိပါဘူး။အဲ့ဒါကိုကျွန်တော်အလုပ်သမားတွေကရဲရဲကြီးကိုအားမခံပါနဲ့။အဲအလုပ်သမားဒုဝန်ကြီးဦးတင်ကျော်ရဲ့နိုင်ငံရေးသမားတွေကသွေးဆိုးနေတယ်၊မြောက်ပြနေတယ်ဆိုတဲ့ကြောကြားချက်ကအဲ့ဒါဟာသူကစဖက်သက်ဆွဆွဲချက်ပဲဖြစ်တယ်လို့ကျွန်တော်ဘောကယုံကြည်ပါတယ်။
စရပြလူသမားတွေကိုအာရာဘတွေဘက်ကစောက်ကြည့်တာတွေရှိပေမဲ့အခုချိန်ထိကတော့အရာသုံးတိတ်တိတ်တာမျိုးတွေမရှိသေးဘူးလို့ကိုသူစောကြည်ဝေကပြောပါရယ်အလုသမားတွေရဲ့အခြေခံလှုပ်အားခလာစာတုံးပြပေးဖို့ရွှေပြည်သားစက်ပုစုံတဲ့ပြည်အတွင်းကအထည်ချုပ်ဆက်ယုံ၄ခုကအလုသမားတွေဟာဒီအစောပိုင်းကသူတို့ရဲ့ဆက်ယုံတွေအသီးသီးရှိမှထိုက်တဲ့ဘိတ်စစ်တွဲနေရာကနေပနေတော့ကတော့အထည်ချုပ်ဆက်ယုံ၄ခုကအလုသမားတွေစုပေါင်းပြီးတော့စရပြချီတက်တောက်ဆူခဲ့ကြတာဖြစ်ပါရယ်ရှင်
ဒါကတော့လစာတူးပြဖို့ဆန္ဒပြနေကြတဲ့ရွှေပြည်သားအထက်ချုပ်ဆော့ရုံအလို့သမားတွေနဲ့အာဏာပိုင်တွေကမှဆွေးနွေးမှုပြည်လဲမှုမရှိဘဲနဲ့ဖျက်သိမ်းလိုက်ရတဲ့အကြောင်းမက်ခင်ဖြူတွေးဆက်သွယ်မေးမြန်းထားတာဖြစ်ပါရယ်ခင်ဗျာအခုတော့စနေညဘက်ဓာတ်ရိုက်လီလိုင်းအတွက်ကြိုတင်ကြေညာချက်ကိုနားဆင်ကြအောင်ပါ
ရရှိမှာပြကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချင်းညင်ညာပြီးတော့ရက်60ကြာဆုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်သမရကလက်မှတ်ထူညင်ညာခဲ့ပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေအရနေမီတစ်ခုကိုကာကွယ်ဦးစီးချုပ်ကဒိတ်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ပါကိုကန့်ဒေသစီပရိခဟာတိုင်းတစ်ပါးဆွတ်ဖက်ပါဝင်မှုရှိတယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ကိုကံပြိပခဟာပြပပြဿနာလားတန်သာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်နေအနေနဲ့ VOE ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်နံပါတ်တွေကြိုတင်ပြပထားစီလိုပါတယ်။ VOE ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ဒါရဲ့မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပထားလို့လည်းရပါတယ်ခင်ဗျာ။ VOE ကနေပြီးတော့ပါဝင်မေးမြန်းကြမယ့်သရရှင်တွေကိုကျေးဇူးပါတယ်။
စနေညဘက်ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာတော်တာရှင်များခင်ဗျာဒီကနေ့ကြာရောက်တဲ့တရုတ်ရိုးရာနှစ်တကူပွဲတော်တွေကိုမြန်မာနိုင်ငံမှာစပြီးတော့ကျင်းပနေပါပြီရန်ကုန်မြို့မှာလည်းနှစ်တကူကြိုးတဲ့အထိမ့်မှတ်ဖြစ်ရိုးရာကာပွဲတွေနဲ့စီကားနေတာပါရိုက်တာသတင်းဆောင်မတပုတ်ကိုကိုအောင်လင်းဦးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကျွန်တော်တို့ရဲ့တရုတ်တမ်းမှာတော့နှစ်တကူမဲ့နေမတိုင်ခင်မှာပဲရိုးရာချင်းတင်းတဲ့နဂါအကကပွဲတွေနဲ့စီကားနေပါပြီ။ဒီရိုးရာပြည့်ပြည့်မှာနှစ်တွေကိုတရိတ်ဆန်နေနဲ့ပိုင်းခြားထားရမှာဒီနှစ်ကတော့စိတ်ဒါမှမဟုတ်သုံးနှစ်ဖြစ်နေသတ်မှတ်ထားပါလေ။ဒီရိုးရာကအဖွဲ့ရဲ့ခေါင်းဆောင်ဦးကျော်ကျော်ကတော့ဒီနှစ်ဟာရွှေစိတ်နှစ်ဖြစ်နေတော့တင်စားခေါ်ပြီးခွင်လန်းကောင်းတွေဖန်တီးပေးနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောပါရစေ
။ရွှေစိတ်နှစ်ဖြစ်ပါလေ။ဒီနေ့ကလည်းကျွန်တော်တို့တရုတ်အယူနဲ့ဆိုရင်လည်းဒါ lucky နှစ်လို့ပဲကျွန်တော်ပြန်ခေါ်မှာပါပဲ
။ရန်ကုန်မြို့တရုတ်တန်းတော်ရိုက်ကဘုံကျောင်းနေနေအကအဖွဲ့ပေါင်းစုံရဲ့တင်ဆက်မှုတွေနဲ့အတူနှစ်တကူအတွက်ဝေကြချမ်းညလေကြပတ်ကြသူတွေနဲ့လည်းစီကားနေပါပြီ။ဒီနေ့ဟာရန်ကုန်မြို့ကတရုတ်တန်းမှာရိုးရာချင်းဖြစ်အကပြိုင်ပွဲတွေကျင်းပတာဆယ်ရှင်မြောက်ဖြစ်တာကြောင့်လည်းပိုပြီးထူးခြားတယ်လို့ဦးကျော်ကျော်ကပြောပါရယ်
။အခုဒီနေ့ကကျွန်တော်တို့ဆယ်ရှင်မြောက်တရုတ်ရိုးရာချင်းဖြစ်အကအလားပြိုင်ပွဲကိုကျင်းပတာဖြစ်ပါတယ်။ဒီကျင်းပခင်တရက်အလိုမှာကျွန်တော်တို့ဒီအန်တီယကင်းဘေးကင်းဆိုပြီးကျွန်တော်တို့ဒီတရုတ်တမ်းမှာရှိတဲ့ဒီကွန်ရင်ဖျားเจ้าတွေကိုသွားပြီးတော့ကျွန်တော်တို့ဓာရပြုတယ်ကျွန်တော်သွားပြီးတော့ကြတော့တယ
်တရုတ်ရိုးရာနှစ်တကူကာလမြန်မာနိုင်ငံပါဝင်ကဘာတဝမ်းကတရုတ်လူမျိုးတွေတရုတ်ငွေဘွားတွေအတွက်အဓိကအားလာရဲ့ကာလဖြစ်နေတာမကမိသားစုတွေတွေ့ကြဆင်ရတဲ့အခါသမယလည်းဖြစ်ပါတယ်နှစ်တကူကာလမှာဘိုးဘွားတွေကိုကြတော့တာအိမ်တွေအဆောက်အဦတွေတန်ရှေးလုတာကအစားပြောင်းဦးတွေမရှိမွေးမ်းနေပြစ်ချဖောက်ချအံပေါင်းလို့ခေါ်တဲ့လက်ဆောင်တွေပေးကြတာကလည်းဆင်လာတခုပါရန်ကုန်မြို့ကတစ်တစ်ကူဝဲဆင်နွှဲနေတဲ့ပြုတ်နယ်ကွာဆောင်းရှမ်းရောင်းကတော့ပျော်ဝဲရှင်ဝဲတွေနဲ့တူရိုးရာဆင်လာတွေကိုခန်းစားရတဲ့အတွက်ကျေနပ်နေပါတယ်
။ဘာဖြစ်စားဒီမှာတရုတ်လို့တဲ့အများကြီးတရုတ်ပြည်ရဲ့အဲချင်းတီတွေပါတွေကားတာအကုန်သိလို့ရတယ်ပြီးရင်တရုတ်အကားတွေပါတွေအကုန်ရှိတယ်ပေါ့။တရုတ်ပြည်မရှိဘဲနဲ့တရုတ်ပြည်ရောရှိတယ်လို့ခန်းစားရတယ်ပါ။ဒါကြောင့်မလို့အရင်ပြောတယ်
လူကြီး53နှစ်ညွယ်ရှိတဲ့မြန်မာနိုင်ငံမှာတရုတ်လူမျိုးတန်းခွဲကျော်လောက်သာရှိမယ်လို့ခန့်မှန်းထားရမယ်လဲစီးပွားရေးနဲ့လူမှုရေးအတိုင်းအဝန်းချမှာတော့ကြည်ကြည်ပြည့်ပြည့်နေရာယူထားကြတာလည်းဖြစ်ပါတယ်ခင်ဗျာ
တော်ရရှိမြတ်မြတ် VOA American အတန်းရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အစီအစဉ်တစ်ခုလုံးကိုလည်းမနေ့7နာရီကနေ9နာရီထိပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့တယ်တိတိချင်းနေတောင်းဆိုလို့တယ်ဆိုရင်တော့ ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာသူရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသာပတိနေ့နာနဲ့ခင်းအစီအစဉ်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့နဲ့50တို့အပြင်လိုင်းလံမီတာ190 kHz 1509ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နောက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာပို့ချက်ပို့ချချက်စတာတွေနဲ့အတူရှီလေးလုံးကာလဆီအစိုးရအနေနဲ့ကိုကန့်ကောင်းဆောင်ဖုန်ချားရှင်တို့အပေးယူလုပ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ကတော့
မင်းတို့လည်းလည်းနဲ့ကင်တာငါတို့လည်းနဲ့ကင်တာမယ်မင်းတို့ကချင်းချူရော်ရဲ့အပောက်ကမလာနဲ့ငါတို့ကမင်းတို့ရဲ့ဘက်ကိုချင်းချူရော်ရဲ့ကိုကြော်ပြီးမင်းတို့ကလာမတိုက်ဘူ
းပတ်စင်ထုတ်လွှင့်နေတဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြရဖို့ရှိပါတယ်ခင်ဗျာဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ကြရအောင်ပါ။ဦးကျော်စန္တာစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
။ Me online push ဆိုတဲ့ကောင်းစဉ်နဲ့ The ARD online မှာအောင်စော်ရေးသားထားတာကိုဦးစွာထုတ်တင်ပြလိုပါတယ်။တရုတ်နယ်ဇက်မှာမြန်မာစစ်သား48ယောက်ကြာသွားတယ်ဆိုတာကြားတော့မြန်မာထောင်လိုင်းရေးညံဖျင်းလိုက်တာဆိုပြီးလူတိုင်းတွေးကြမိကြပါတယ်။ဒီပြဿနာကိုညှဉ်းနှံစွာဖြေရှင်းကြဖို့တရုတ်ကတိုက်တွန်းပေမဲ့ဖြစ်နိုင်စရာမရှိပါဘူး။မြန်မာစစ်သားတွေအကြအဆုံးသတင်းကြောင့်မြန်မာပြည်ဒလွားစစ်တပ်ကိုထောက်ခံဂရုဏာသက်နေကြပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာလာရှိုးသွားပြီးသူ့ရဲဘော်တွေကိုအပိစကားပြောရင်ဒီရေးမှာနောက်ဆုံးလိမ့်မယ်မဟုတ်ဘူးဆက်တိုက်သွားမယ်လို့ပြောသွားတာဟာရွေးကောက်ပွဲအတွက်မဲဆွဲသလိုလည်းဖြစ်နေပါတယ်။အထုတ်ချာအနာကိုကာကွယ်ရမယ်ဆိုတဲ့သဘောလိုလည်းတချို့ကအတိပဲကောက်ကြပါတယ်။ကုကန်တို့ဟာဒီလူရက်ကိုသူတို့တဖွဲ့တည်းလှုပ်ဆောင်နေတာမဟုတ်ဘူးလို့မြန်မာစစ်ဗိုလ်ချုပ်တွေနဲ့အစိုးရကယူဆနေကြပါတယ်။ဘူဂျုံမူကြီးက2009ခုနှစ်မှာသူဦးဆောင်ပြီးကိုကန်ကိုတိုက်တော့အရသာ4000လောက်တရုတ်ဘက်ကိုပြောင်းရွှေ့ခဲ့ရပါတယ်။ဒါကြောင့်တရုတ်ကမြန်မာနိုင်ငံမှာပြည်တွင်းပြဿနာကိုမှန်မှန်ကန်ကန်ကင်တွယ်ဖို့သတိပေးခဲ့ပူပါတယ်။မင်းအောင်လှိုင်ဘူဂျုံမူကြီးတချုပ်ကြီးဖြစ်လာတော့တရုတ်နဲ့အစင်းလာအငင်းပွားမှုတွေရှိနေတဲ့ဗီယက်နမ်နိုင်ငံကိုဥစွာသွားရောက်ပြီးနှစ်နိုင်ငံကာကွယ်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးခဲ့ပါတယ်။နောက်တစ်ခါအမေရိကန်နဲ့စစ်တပ်ချင်းဆက်ဆံရေးဆိုတာတွေကိုလည်းလှုပ်လာတဲ့အတွက်ဒါဟာတရုတ်တို့အဖို့ညှို့ညင်စရာဖြစ်နေပါတယ်။တကယ်တော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာအစဉ်သဖြင့်လူလူနားလည်ရခက်တဲ့အခြေအနေမျိုးဖြစ်နေပါတယ်။မကြာသေးခင်ကလည်း February 5ရက်နေ့မှာပဲတရုတ်အထူးသံတမန်ဝင်ရင်းဖန်ကိုလက်ခံတွေ့ဆုံခဲ့ပြီးမကြာခင်မှာပဲအခုလိုကုကန်နဲ့ပြဿနာဖြစ်လာရတာပါ။ဒါဟာတိုက်ဆိုင်မှုဆက်ဆက်မဖြစ်နိုင်ဘူးလို့ယူဆရသလိုဗိုလ်ချုပ်မူကြီးကဒီအခြေအနေမျိုးဒီလိုဖြစ်လာလိမ့်မယ်ဆိုတော့ကြိုတင်တွက်ထားခဲ့တာလည်းဖြစ်နိုင်တယ်လို့အရာဝတီအွန်လိုင်းမှာအောင်စော်အရေးသားထားပါတယ
်အာဆီယာစီ movement deploys attack on egg workers in Myanmar ဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတကာကြက်ချင်နီနဲ့လာချမ်းနီအဖွဲ့ထုတ်ပြန်ချက်ထဲမှာတော့အင်္ဂါနေ့မွန်လွဲပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာစစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကြက်ချင်နီရင်တန်းတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးအပြင်းထန်ရှုံချတဲ့အကြောင်းအာဆီယာစီအဖွဲ့ကရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်လောက်ကင်မျိုးကစစ်ဆောင်ဒုက္ခသည်တွေကိုဘေးလွတ်ရာစီရွှေ့ပြောင်းပေးနေတဲ့ကြက်ချင်နီရင်တန်းတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးမြန်မာကြက်ချင်နီအဖွဲ့ကစေတနာဝန်ထမ်းတအူခေါင်းမှထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ဝန်ထမ်းတအူလည်းဝမ်းပိုက်မှထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့တိုက်ပွဲမှာပါဝင်ပတ်သက်တဲ့အဖွဲ့တွေအားလုံးအနေနဲ့ကြက်ချင်နီလို့ကိုလေးစားဖို့စေတနာဝန်ထမ်းတွေရဲ့အသက်လုံခြုံမှုကိုအာမခံဖို့နဲ့ဒ ဒုက္ခသည်တွေစီအကူအညီတွေချက်ချင်းရောက်ရှိအောင်လို့ချက်ချင်းဒီအဖွဲ့တွေရဲ့ဆောင်ရွက်ချက်တွေမှာအနောက်ရှက်အဟန့်တားတွေမလုပ်ဖို့တောင်းဆိုခဲ့ပါတယ်အပြည့်အစုံကိုတော့ www.kuna.net.kw မှာဖတ်ရှုနိုင်ပါတယ်ရှင
်ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်ကြရအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးထားပါတယ်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i e r liar ကလိမ်ညာတဲ့သူလို့ထည့်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိမ်တဲ့လူလိမ်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူဦးကပြောင်းလဲနေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြမအရေးတုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်ရှစ်လေးလုံးကာလကစစ်အစိုးရအနေနဲ့ကိုကန့်ခေါင်းဆောင်ဥဖုန်ကြားရှင်တို့နဲ့အပေးယူလုပ်ခဲ့တာဟာနောက်မှရှုပ်ချုပ်ထွေးထွေးဖြစ်လာနိုင်တယ်ဆိုတဲ့အချက်ကိုထည့်မစင်စားဘဲနဲ့စူလွယ်နက်လွယ်သဘောမျိုးလုပ်ခဲ့တာလားနိုင်ငံရေးပြည်လည်မှုမရှာဘဲဘာကြောင့်စီးရေးစတဲ့ကိစ္စတွေကိုပုံအောပြီးတော့အခွင့်အရေးတွေပေးခဲ့ရတယ်ဆိုတာအဲ့ဒီအချိန်တုန်းကစစ်ထောက်လိုင်းရဲ့အရာရှိတဦးဖြစ်တဲ့ဦးအောင်လင်းထွန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ
။ဒီဆက်ရှိရေးချင်းနောက်ပိုင်းပြော်မိုင်းယန်တိုက်ပွဲမှာဘာကဘာရီရဲ့ရီမန်းချက်ပေါ်တန်လင်းမြေအခြေချတိမ့်ပိုက်ရေးဆိုတဲ့သူကပျောက်သွားပြီးတော့မှဘာကဘာအတွင်းပိုင်းမှာလည်းခေါင်းဆောင်မှုပိုင်းမှာပေါ့လေဝင်ုံကြီးတဲ့အပိုင်းတွေဖြစ်လာတယ်ဒါတစ်ချက်ပေါ့လေနောက်တစ်ချက်ကတော့တရုတ်ပြည်ကလည်းဘာကဘာကိုထောက်ပံ့မှုအားဤသို့သောရောကြွားတယ်နောက်ပိုင်းမှာလုံးဝမပေးဘဲနဲ့နေတဲ့နေသားမျိုးရှိတယ်ဆိုပြန်ကောက်ရရင်တော့ဒီမိုင်းယန်တိုက်ပွဲမှာကျသွားတဲ့အချိန်ကမှာကျွန်တော်တို့ဒီပြည်ရင်းမှာလည်းဒီ88တရေခင်းနဲ့ဟိုအချိန်တွေကစိုးနေတဲ့အချိန်ကမျိုးမှာအဲ့တော့လော်စစ်ဟန်ကတစ်ဆင့်ပေါ့လေအဲ့ဒီဘက်မှာလော်စစ်ဟန်ပါလာပါပြီအဲ့တော့ပုံကြချင်းတို့ကတွေပြီးတော့မှအမအဆိုးရောင်နဲ့ငင်းငိုင်းကြီးလှုပ်ချင်တယ်ဒါပေမဲ့သူတို့အနေနဲ့ဘယင်ပမာအဆိုးရရဲ့ဥနေဝင်ခစ်ကပေါ်တီတို့ကတော့တနေ့ချမဲ့ပေါ်တီမျိုးတော့သူတို့မလို့ချင်ဘူးအဲ့တော့ချားနီလာဘယ်လိုသူတို့နဲ့ငင်းငိုင်းကြီးလှုပ်ပေးနိုင်မလဲအဲ့လိုငင်းငိုင်းကြီးလှုပ်ပေးမယ်ဆိုလို့ရှိရင်သူတို့ဗမာပြည်ကွန်မြူနတီပါတီအားတွေပြီးတော့မှခွဲထွက်ပြီးတော့မှအဆိုးရနဲ့ပူးပေါင်းပါမယ်ဆိုတဲ့ကမ်းလှမ်းမှုမျိုးကိုအဓိကတော့ကျွန်တော်တို့တာမန်ထော်လိုင်းကိုသတင်းပို့တယ်အဲ့ချိန်တုန်းကတော့ဒီကျွန်တော်တို့ရဲ့ဒါနဝတဥက္ခရာဗိုလ်ချုပ်မှုကြီးစောမောင်ပါကျွန်တော်တို့ဒီရင်အစိုးရဘက်ကနေပြီးတော့ရှင်းသားတဲ့အခါကျတော့ရှင်းဆက်ချက်ရေးခင်းပြီးတဲ့နောက်ပိုင်းမှာဗမာအစိုးရကတော်တော်လေးအကြတိရှိပါတယ်အကုန်လုံးပြောရရင်နိုင်ငံသားတုံးတွေတရားမှကျွန်တော်တို့မရှိတဲ့အပြင်ကျွန်တော်ဒီစစ်စည်းနဲ့စစ်တီတိုက်ဖို့ဆိုတဲ့အနေထားအဲ့ချိန်ကမှလုံးဝမဖြစ်နိုင်ဘူးတစ်ဖက်ကလည်းကျွန်တော်တို့တပ်တော်ရဲ့တစ်သက်လုံးအဓိကရန်သူကဗမာပြည်ကွန်မြူနတီပါတီပါဗမာပြည်ကွန်မြူနတီပါတီကိုထိုးနှက်လိုက်လို့သူပြိုကွဲသွားရင်ဒီတရုတ်ပြည်ဘက်ကဒီစေအားလုံးကတော်တော်လေးအေးချမ်းသွားမယ်ဆိုရင်တစ်ဖက်ကကျွန်တော်တို့စစ်တပ်အစိုးရအနေနဲ့နိုင်ငံရေးရအမျက်ရမယ်ဆိုတဲ့အနေတိုင်းမျိုးရှိတယ်။တစ်ဖက်ကလည်းကျွန်တော်တို့တက်မလို့ထောင်လိုက်ရင်တရုတ်ထောင်လိုက်ရင်ကအဲ့ချိန်တော့တည်းကကျွန်တော်တို့အောက်ခြေပိုင်းမှာကွန်နက်ရှင်ကျွန်တော်တို့ရှိပါတယ်။အဲ့တော့ဒီပုံကြားချင်းတို့ရဲ့ကမ်းလှမ်းမှုကတကယ်လားဟုတ်လားမဟုတ်လားဆိုတာကိုတစ်ဖက်ကပြန်ပြီးမှစဉ်းစားတဲ့အခါမှာကွန်ဖန့်ဖြစ်တဲ့အတွက်ကြောင့်မလို့
အဲ့ဒါပြန်စဉ်းစားရဲဆိုတော့တရုတ်ထောက်လှမ်းရေးကိုပြန်ပြီး check လုပ်တယ်ပေါ့
ဒါကျွန်တော်တို့ကောင်တက်ချက်ပေါ့လေဒါအောက်ခြေပိုင်းကတော့
ဟုတ်ကဲ့ညီညာရေးလုပ်ပြီးတော့မှဖုံပြားရှင်တို့ဒေသကိုအထူးဒေသတစ်ဆိုပြီးတော့အခွင့်အရေးတွေအများကြီးပေးခဲ့တယ်တချိန်တုန်းကဗိုလ်ချုပ်နေဝင်လက်ထက်ကလည်းသူတို့ပါတီကိုရည်တည်ခွင့်ပေးလက်နက်တပ်ဆင်ခွင့်ပေးနောက်ပြီးတော့အဲ့ဒီဒေသကိုကိုယ်ပိုင်အုပ်ချုပ်တဲ့ဒေသအဖြစ်နဲ့ပေးရင်ပေးဖို့ဆိုတာပကပလကန့်လန့်ခဲ့တယ်လို့ထင်ပါတယ်သခင်ပါသိန်းတင်အနေနဲ့အဲ့ဒီတုန်းကလက်မခံခဲ့ဘူးဒါပေမဲ့အဲ့ဒီလိုအခွင့်အရေးမျိုးကိုဖုံပြားရှင်နဲ့စစ်စားတဲ့အခါမှာပေးခဲ့တယ်လို့ဆိုပါတယ်ဟုတ်ပါတယ်နော်
ကိုမလေးရင်ကျွန်တော်တို့ပြောရရင်တော့မင်းတို့လည်းလည်းနဲ့ကင်တာငါတို့လည်းနဲ့ကင်တာမယ်မင်းတို့ကချင်းချော်ရဲ့အောက်ကမလာနဲ့ငါတို့ကမင်းတို့ရဲ့ဘက်ကိုချင်းချော်ရဲ့ကိုကြော်ပြီးမင်းတို့ငါတို့လာမတိုက်ဘူးဆိုတော့ဒါကတိကွေးပေါ့လေဒါတက်နေရခြားသားလေးလို့ပြောရမှာပေါ့လေဒါတစ်ချက်ရှိတယ်နောက်တစ်ခုကတို့ကအဲ့ချိန်တုန်းကတာမနော်ဆိုတာအနေနဲ့မင်းတို့ကခုနကကုညီဝင်ဖြစ်ကလို့ပေါ့လေအဲ့ဒါမင်းတို့အပိုင်စားပေးတဲ့အာဏာငါတို့မှမရှိဘူးဖြစ်တာကနထိန်းတာလားတချိန်နောက်တက်လာမဲ့အစိုးရကြရင်မင်းတို့အဲ့ဒီနိုင်ငံရေးကိစ္စကြီးတွေအခုလက်ရှိငါတို့ဒီတာစစ်ကအစိုးရနဲ့ခင်မာတော့မင်းတို့နိုင်ငံနဲ့အပြစ်ခတ်ကြဆက်ထားမယ်ဒါပေမဲ့ငါတို့မင်းတို့ဒေတာတုတ်တက်ဖွံ့ဖြိုးအောင်ဒေတာဖွံ့ဖြိုးရေးတွေကိုငါတို့လုပ်ပေးမယ်အဲ့တော့မင်းတို့ငါတို့နဲ့ပူးပေါင်းဆိုတဲ့အနေထားမျိုးပဲကျွန်တော်တို့အဲ့ဒီခွင့်ကိုပေးခဲ့တယ်အဲ့တော့အဲ့ဒီပါအများထင်ရတာကတော့ကုက္ကဋ်တွေကိုအဲ့ဒါစီဝါရေးခွင့်နိုင်ငံအများပြားပေးတယ်လို့ကျွန်တော်တို့ဒါထင်ရမှာပေါ့လေအကြောင်းဆိုတော့ကိုကစဖွင့်နေတဲ့အတွက်ကြောင့်လို့လေတရုတ်ပြည်နဲ့ဒီဗမာပြည်ရဲ့စီးပွားရေးလမ်းကြောင်းဟာမူဆယ်ကိုကန်အားလုံးပေါ့လေကွန်လွန်လမ်းကြောင်းတွေအားလုံးကဆိုတော့ပွင့်နေနေသားမှုကျွန်တော်ရှိတယ်ဒုတိယကျွန်တော်ဆက်ပြောချင်တာကကိုကန်ပြီးတဲ့အခါမှာဝါဒါဝါကကျွန်တော်တို့ဒါအခုချိန်ဒီခင်ရလဲကောင်းဆုံးအဲ့ချိန်တော့လည်းအင်အားလဲကောင်းဆုံးဒီလက်နက်ကင်ဖွဲ့စည်းပါအဲ့တော့ဝါမှလည်းအဲ့ချိန်တော့တောင်းနေနိုင်လို့ဖွဲ့ဒါပေါ့ချန်စီယူတီတောင်းနေနိုင်လို့ဖွဲ့အဲ့တော့ကိုကရဲ့နမူနာကိုပြရတဲ့အခါမှာဘဝလည်းလိုက်လာတဲ့သဘောမရှိပါဘူး။တခြားတဲမှာပဲနောက်ဘက်ဟိုအခါရှမ်းခါလို့ခေါ်တော့ပေါ့ဒီမိုင်းလာဘွဲပေါ့။အဲ့ဒီဘွဲကလည်းတောက်လျှောက်ကျွန်တော်တို့ဟိုဒီကျွန်တော်တို့ ਨੇ ငင်းငယ်ယူတာတယ်။နောက် SSC ကဦးစီးချင်းတို့ဖွဲ့လာတယ်ဒါ 1 2 3 4 ပေါ့ဒီ
။
သူဒီဒါ3နဲ့3လေးဆိုပြီးတော့ကျွန်တော်တို့လုတ်ခဲ့တဲ့အခါမှာကျွန်တော်တို့အဲ့ဒီချိန်တော့ကတော့နိုင်ငံရေးရဟိုအကျိုးစီးပွားတစ်ခုပဲကြည့်ပါနိုင်ငံရေးအမြတ်ပေါ့နိုင်ငံရေးအမြတ်ကတိုင်းပြည်အကြံရေးဆိုတဲ့ဥစ္စာကိုကြည့်ပြီးတော့မှငင်းငယ်ကြီးလုတ်ခဲ့တာပါ
ဟုတ်ကဲ့အခုနောက်ကြောင်းကိုပြန်ကြည့်ရင်ဘယ်လောက်ထိအလျှော့မပြေခဲ့ပဲနဲ့ဘယ်အချက်ကိုဖြစ်ငါတို့တင်းခဲ့ရင်ကောင်းလေမလားဆိုတဲ့စဉ်းစားမှုမျိုးကဦးအောင်လင်းတို့စိတ်ထဲမှာပေါ်မိပါသလား
ကျွန်တော်အမြင်ပြောရရင်ပြောအဲ့ဒီကျွန်တော်တို့1990 79 90လောက်ကလုတ်ထားတဲ့ policy တွေက1992ခုနှစ်ဒါဗိုလ်ချုပ်မကြီးတန်းချီเออปุจจิมองเอบอดี้ดิขึ้นมาได้จริงอ่ะมาไอ้ฤษานี่ตัวไม่แจกรู้เนี่ยไม่แจกรู้สรแล้วเราก็ถ้าไอ้มาดิปุจจิขึ้นย่ออไปเนี่ยปุจจิตั้งชื่อรู้ปุจจิมองเอรู้ไปมาตบอดากล้วยอะไรเนี่ยอายชื่อทุกทีน่ะปุจจิมองเอก็ดิวะฤโกกันนี่ลงอ่ะจริงเนี่ยอือก็วะส่วนปูซื้อดิอ่ะเนี่ยนั่นพยายามชาเลยพอทุกคนเองก็เลยตําขงๆตํามุผิดเกเลยเปียอ่ะชื่อป้ายใต้ก็အဲ့တော့ဒီရှင်းမြောက်ပိုင်းတိုင်းရောလာရှိုးရောတောင်ကြီးရောမှာတိုင်းမှုပြည့်ခဲ့တဲ့ကြောင့်တော့ဒါဘဝပြည်ကွန်မြူနတီပါတီတက်တည်နေဒီဝါကူကန်တက်တည်နေအစီအတက်ကတော့သူ့ရဲ့ဒီစစ်တီတွေကြာဆုံးခဲ့တာကိုသူခံစားမှုတွေရှိရောရှိပါလိမ့်မယ်အဲ့တော့အဲ့ policy ပေါ့လေပေါ်တော့ဘူးကြီးတန်းချီတက်လာတဲ့အခါကျတော့အဲ့ဒီ policy တွေကဟိုလုံးဝဥနာပါဆိုပေါ့ဟိုသူတို့လက်မခံနိုင်တာမျိုးရှိတယ်ဒါတို့တော့ပေါ်တော့ဘူးကြီးတန်းချီကလိမ့်မပါတယ်တာလေးအဲ့တာလေးကိုချိုးတက်ပြီးတော့မှအဲ့ဘုဒ္ဓခင်မျိုးကိုဝေးပြီးတော့မှဒီမျိုးသားညီလာခံဆိုတဲ့ပုံကိုပေါ်ပြီးတော့မှဒီတိုင်းကိုကန့်ပေါ့မော်ရီအားလုံးကိုအဲ့တည်းမှာသူတို့နိုင်ငံရေးရဆွေးနွေးမယ်ဆိုတဲ့ပုံစံမျိုးနဲ့ခေါ်ပြီးတော့မှတွင်းပြီးတော့မှဒီတောင်းလျှောက်ခေါ်သွားတာအဲ့တော့အချိန်နှစ်တည်းအကြာကြီးယူသွားတယ်တတိယနောက်တာဆွေးနွေးတဲ့အနေနဲ့မှကျွန်တော်ရှိ
ဟုတ်ကဲ့အဲ့လိုဆွေးနွေးခဲ့ပြီမဲ့အဲ့လိုဒါပြည်လွယ်နတ်လွယ်လို့တချို့ကသုံးသပ်ကြမှာပေါ့လေဒါလောလောဆယ်မှာပြဿနာပြင်ပြီးရောဆိုပြီးတော့ကြည့်ပြီးတော့နောင်ရေးအတွက်နိုင်ငံရေးပြဿနာဘယ်လိုဆိုရဲမူကျင့်မဲ့နေခဲ့တယ်ဆိုပြီးတော့တချို့ကသုံးသပ်လို့ကြပါတယ်အဲ့ဒါကောဘယ်လိုပြောလို့ပါလဲအဲ့
တော့ဒီအဲ့လိုအချိန်ဆွဲနိုင်ငံရေးရသူတို့ဟိုအချိန်ကျွန်တော်တို့ဆွဲခဲ့ကြတယ်သူတို့စိတ်ထဲမှာတော့ဟိုဘုဒ္ဓဘိတ္တရဲ့စိတ်ထဲမှာထင်တာကအထူးသဖြင့်တော့ဒီတိုင်းဒေသနဲ့ကြိုင်တွေကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့ကျေကျွန်တော်တို့မှာ40ပါတီနဲ့တိတိကျကျကျွန်တော်တို့မရှိခဲ့ဘူးကြ။အဲ့တော့ဒါကြောင့်2009ခုနှစ်မှာရင်းနှုံးကမပြောထားတဲ့နေချာဆော့တက်ဆိုတဲ့ပုံစံမျိုးကိုသူပုံဖော်လိုက်တယ်။အပုံဖော်လိုက်တဲ့အခါကျတော့အင်အားနဲ့တဲ့ဒီပလောင်လို့ပါလို့ဒီနည်းနည်းပါးပါးတော့ပါသွားတယ်။ကိုကန်းတို့ဂျန်တဲ့ဒူတွေကအခန့်နဲ့ တော့အဲ့မှာကိုကန့်ကအင်အားနည်းတဲ့ခါကျတော့ငကူကလည်းကျွန်တော်တို့ကိုကန့်နယ်မြေကိုစီးဖောက်တာကကျွန်တော်ပြောခဲ့ဘူးလေ1995လောက်မှာကျွန်တော်တို့ရန်မိုးရီယံပုံကြားရှင်ရေးကင်းကိုလုပ်ပြီးတော့ပမာစစ်တပ်တွေကကျွန်တော်ပြောတဲ့မွန်ရအုပ်ဆိုတဲ့ချင်းချော်ရဲ့အထက်ကိုလောက်ပိုင်းတိရောက်အောင်တွားပြီးတော့မှအခုလက်ရှိဖြစ်တဲ့စစ်ပွဲဖြစ်တဲ့ဖွဲ့တွေပေါ့ဒီတိုင်းဆိုင်ရင်းနဲ့တမဘောမျိုးလောက်ပိုင်းဒီဒေတာကိုကဲမှုဆိုပြီးတော့မှဖွင့်ရတာကျွန်တော်တို့ရှိတယ်။ဒါပေမဲ့ပုံကြားရှင်တို့ကလည်းသူတို့မျှော်လင့်တာကတစ်ချိန်ချင်းများဘူပိုင်အုပ်ချုပ်권ရလို့ရှိရင်သူတို့များနိုင်ငံရေးရပေါ့လေပေးမလားသူတို့တပ်တွေကိုလည်းအဲ့ဒါပေးမလားဆိုတဲ့အနေအထားမျိုးနဲ့ဟိုသူတို့မျှော်လင့်ခဲ့တယ်။အဲ့ဒါပေမဲ့အဲ့ဒီအခြေအနေမျိုးကိုမပေးတဲ့အတွက်ကြောင့်မလို့မပေးလည်းမပေးနိုင်တဲ့အခါကျမှကျွန်တော်တို့တရုတ်အစိုးရကအတန်တန်တားတဲ့ဂျာတွေကနေဆက်ဒေတာမှာတီတီငင်ပြစ်ချင်ပါလေဆိုတဲ့ဂျာတွေက2009ခုနှစ်ဧပြီလလောက်မှာကိုကောင်ဝင်တိုက်ပလေတယ်ပုံကြားရှင်တို့ကရှိတဲ့ပုံကြားရှင်တို့ထွက်ပြေးသွားတယ်အနေအထားမျိုးကျွန်တော်တို့ရှိတယ
်ဟုတ်ကဲ့
ဒါဟာနောက်ခံသမိုင်းကြောင်းလေးတစ်ခုပေါ့လေ
ဆိုတော့အခုအဲ့ဒီနောက်ပိုင်းမှာစောစောကလည်းဥအောင်လင်းထွက်ပြောတဲ့ထက်မှာအဲ့ဒီတိုက်ပွဲတွေဖြစ်လာတဲ့အခါမှာဘကဘာနဲ့ဖြစ်ခဲ့တဲ့ပုံကြားရှင်တို့ကဘကဘာကတမှုနဲ့တိုက်တယ်အဲ့ခါလက်နက်တွေကအကုန်လုံးတရုတ်လက်နက်တွေဆိုတော့ပြောတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာလည်းပဲအခုဖုန်ကြားရှင်တို့ပြင်နေတဲ့လက်နက်တွေဆိုရင်လည်းပဲတပ်မတော်ဘက်ကအတော်ထိခိုက်တယ်ဘာညာဆိုတော့လက်နက်အင်ကတော့မသေးဘူးလို့ထင်ပါတယ်ဆိုတော့တရုတ်နဲ့ဆက်သွယ်ရေးဟာဘယ်လိုရှိနေတယ်လို့ဥအောင်လင်းထွတ်တို့အနေနဲ့သဘောပေါက်ခဲ့ပါတယ်သူတို့ရဲ့ဆက်ဆံရေးဟာတကယ်တော့ကုကန်ဆိုတာ90ရာခိုင်နှုန်းတော့ကုကန်ပြည်သူတွေကတော့ဟန်တရုတ်လူမျိုးတွေအနွယ်ဝင်ဖြစ်တဲ့လူမျိုးအဖြစ်လည်းပဲနော်
မမကလည်းဟိုတမိုင်းတောင်းရဒီကိုကန်ကအဲ့ဒါဒီတောင်စုကျွန်တော်တို့ဗမာပြည်ပဲချပါတယ်ဆိုရင်လည်းအားလုံးကိုကတ်တနယ်လုံးကတရုတ်စကားပဲပြောပါတယ်နော်ဟိုဝါတနယ်ပဲဟိုဝါစကားပဲကျွန်တော်တို့ပြောတဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ်အဲ့တော့တရုတ်ဘက်ကတော့အနည်းဆုံးဆုံးပါကိုကတ်ဆိုတာကတော့ဒီဂျူလန်တရုတ်တွေအများစုနေတဲ့ဒေသလို့ပဲကျွန်တော်တို့ပြောရမယ်ဒါပေမဲ့ဒီနန်မိတ်ပိုင်းခြားတဲ့ပိုင်းခြားချက်ရပေါ့လေဗမာပြည်ထဲမှာဟိုရောက်နေတဲ့ဒေသမျိုးတွေကျွန်တော်တို့ဖြစ်နေတယ်။တို့ဒီတရုတ်ကအဲ့ဒါဘာသာပိုင်းနေနဲ့ပေါ့ကွန်မြူနတီလက်ထက်တွေကစပြီးတော့မှဒီခုတည်းကဖြစ်တည်တော့ဆက်ဆံမှုရှိပါတယ်။အခုလက်နက်တွေနဲ့ပတ်သက်ပြီးလက်နက်ကသိတော့အဲ့ဒီနေဆက်ဒေတာမှာသိအစမ်းကြတော့ကျွန်တော်တို့မဟုတ်ပါဘူး။အထူးကြတာတို့မှရှိမယ် RPG လောင်ချာတွေကျွန်တော်ရှိမယ်လေရင်တို့ခါရရင်တို့ဖြစ်တဲ့ဥစ္စာတွေကဟိုနကိုတွေကတို့ဘာကဘာဖြစ်တယ်ကတို့ရှိပါပဲ။ဟောအခုလေဒီလက်နက်တွေကတို့ပတ်ဆိုင်ရှိတဲ့ကြောင့်မို့အချိန်မီးဝင်ဝင်ရတယ်။ဘာလို့ပတ်ဆိုင်ရှိလဲဆိုတော့အပေါ်မလင်းပြောရင်ဒီကိုကန့်ကလေကျွန်တော်တို့နဲ့ဒီငင်းငိုင်းရုပ်တဲ့ကာလပေါ့ကျွန်တော်တို့ဒီ90နောက်ပိုင်းမှာသူတို့ဒီဘိန်းမဖြတ်ခင်ဘိန်းမလောက်တော့ပါဘူးကာလအတွင်းမှာဘိန်းနဲ့ပတ်သက်ပြီးတော့ကိုကန့်ဒေတာအရန်ဒီအရန်လုတ်ခဲ့ဗျာအရန်လုတ်ပြီးပတ်သက်အများကြားလဲသူတို့ဘိန်းရတယ်ပြီးတော့ရတဲ့အစားကြီးကတော်တော်များပါတယ်တမတော်ကလေဟိုကျွန်တော်စစ်တပ်ပါဝင်ပေါ့ကျွန်တော်တို့ကလေပြောမဲ့တာပြောတာပါဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောရရင်အဲ့ဒီအဲ့ဒီကမှာဗမာအစိုးရမှာနောက်ဆုံးအားလုံးတည့်တဲ့ဂျပန်ကရှိတဲ့တန်ယုံကြီးရောင်းစားတဲ့ဘဝမျိုးကျွန်တော်တို့ရောက်တဲ့အနေအထားမျိုးရှိတယ်။ကျန်တဲ့လုပ်ငန်းကြီးတွေမှာဗမာအစိုးရကဘယ်ဟာမှလည်းချင်းဝင်မရဘူးဘယ်ဟာမှနိုင်ငံသားဝင်မရှိဘူးကြာ။ဆိုတော့အဲ့မှာမျက်စိမိတ်ထားတဲ့အနေအထားမျိုးလည်းရှိအောင်ရှိပါတယ်။ဒီပေါ်မှာမူတည်ပြီးတော့မှကိုကန့်ကခုနပြောလိုလက်နဲ့အင်အားလည်းစောင်းနိုင်တယ်ပတ်စံလည်းအများပြောင်းရင်းဖြစ်ပြီးဖြစ်လာတဲ့အခါမှာအခုကျွန်တော်တို့ဒီမျိုးတွေမကြိုက်တဲ့ဆရာဒီကိုကန်သားတွေဥမန္တလေးတို့ဘာလို့မှနေရာကြီးပါလဲဟာပြောရရဒါအများကြီးဒါနိုင်ငံကြီးနဲ့ဆက်ဆက်တဲ့နေရာမျိုးကျွန်တော်ရှိပါ
ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာကဒီကနေ့ဆိုရင်စစ်အုပ်ချုပ်ရေးကြီးညာလိုက်ပြီပေါ့လေဒါဖွဲ့စည်းပြီးအများပေးထားတဲ့အခွင့်အရေးကိုရုပ်သိမ်းပြီးတော့သူတို့ကစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာထိညွတ်မှုအောက်မှာလုံအောင်ကြီးညာလိုက်ပြီဖြစ်ပါတယ်အခြေအနေကဘယ်လောက်ထိဆွလာနိုင်တယ်လဲဘယ်လိုပြည်လဲမှုရသွားနိုင်မယ်လို့ထင်ပါလဲအချင်းယုံပြောပြပါခင်ဗျာ
ဒီစကားမပြောမချင်းကတော့ဖြောက်ချွေပဲထုတ်တော့ဘာအုပ်ချုပ်ပဲထုတ်တော့ကိုကန့်ဒေတာမှာပြည်လဲစရာကျွန်တော်တို့မရှိပါဘူးဟိုတခါမှတရုတ်နိုင်ငံရှိတယ်ရှိတဲ့ဒီပုံချားရှင်တို့ကလည်းဖွဲ့ရရဝါကိုသွားခိုးလဲရတယ်တရုတ်နယ်စပ်သွားနေလဲရတယ်တရုတ်ပြည်လဲနေတော့ဝါလဲသွားနေလို့ရတယ်ဒီသူ့လူမျိုးတွေနဲ့သူ့ဒေတာတွေသူကြမ်းကျင်ပြီးတာဖြောက်ချွေထုတ်လို့ရှိနေစစ်သားတွေပဲရှိနေအဲ့ဒီစစ်သားတွေကိုလည်းပျောက်ကြားနေတယ်ပဲသူတို့လိုက်ပြီးတော့မှဟိုတိုက်နေခိုက်နေဦးမှာပဲကျွန်တော်တို့ရှိရနေတမ်းမှုကျွန်တော်တို့ရှိပါတယ်အဲ့တော့ဒီငင်းငင်းကြမ်းကြမ်းနဲ့ဖြစ်စေခြင်းနဲ့ဆိုရင်တော့ဒါတရုတ်စိုးအကိုကြားခံထားပြီးတော့မှပြောဆိုလေးမှရလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ
အားတော့မြန်မာအရေးတုံ့သက်ချက်အစီအစဉ်ကို ပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါတယ်ခင်ဗျအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ Connecticut တက္ကသိုလ်မှာမဟာသိပ်ပံပွဲစီဘူးတင်ကြားရေးလက်ထောက်အဖြစ်နဲ့အလုပ်လုပ်နေတဲ့ကိုညံပိုင်တင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ယုံကြည်တာကတော့မြေတိတိုင်းပြည်မှာမဆိုလူမျိုးတိုင်းလူမျိုးတိုင်းဟာတူညီတယ်လို့ယုံကြည်တယ်ကျွန်တော်အမေရိကမလာခင်တုန်းကကျွန်တော်စိတ်ထဲမှာအမေရိကကလူတွေဟာကျွန်တော်တို့မြန်မာပြည်ကလူတွေထက်ဆဆအရရပိုတော်တယ်လို့စိတ်ထဲမှာထင်မိတယ်ဘာဖြစ်လို့အဲ့လိုထင်လဲဆိုတော့ဟောလီဝုဒ်ရွေးရှင်တွေကိုကြည့်ပြီးတော့ဒီအမေရိကကမုံမြော်တိုက်တီလီယင်တင်တင်မောတွေငင်းငုတ်တင်မောတွေကိုကြည့်ပြီးသူတို့နိုင်ငံကလူရတော်လိုက်တာဒီလောက်ကြီးကျယ်ခမ်းနားတဲ့အရာတွေကိုစောင့်နေပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကားတစ်စီးတောင်အင်ဂျင်တစ်လုံးတောင်ချင်းမြောက်အောင်မထုတ်နိုင်သေးဘူးလို့စိတ်ထဲမှာထင်တယ်။အဲ့တော့ဟိုစဉ်းစားကြည့်လိုက်ရင်တော့ငါတို့မြန်မာပြည်ညံ့လိုက်တာလို့စိတ်ထဲမှာထင်တယ်။ဒါပေမဲ့ကျွန်တော်ကိုယ်တိုင်အမေရိကရောက်တဲ့အခါဘာလို့တွားပြီးတွေ့လဲဆိုတော့ဒီကလူတွေလည်းလူတွေပဲမြမဒီမှာလူလဲမြမဒီမှာလူပဲဒီကလူတွေအားလဲတော်တဲ့လူအားတော်တဲ့ညံ့တဲ့လူအားညံ့တယ်အဲ့တော့ကျွန်တော်ကလူတွေအားလုံးဟာတူရဲသားနဲ့ဘာဖြစ်လို့ချမ်းသာတဲ့နိုင်ငံကချမ်းသာပြီးကျွန်တော်တို့နိုင်ငံကဆင်းရဲနေလဲလို့ကျွန်တော်စဉ်းစားမိတော့နောက်ဆုံးရတဲ့အခြေကဒါဒီအားလုံးဟာစနစ်ကြောင်လို့ကျွန်တော်ကောက်ချက်ချမိတယ်ဥပမာအမေရိကကအစိုးရဝန်ထမ်းတွေအားရေးပူရာအဖြစ်လက်မစားလို့မြန်မာပြည်မှာကတော့အများကြီးသိတဲ့အတိုင်းပဲအချင်းပြတ်မှုကအရင်များတယ်။ဒါကိုကြည့်ပြီးအမေရိကန်လူမျိုးတွေဟာကျွန်တော်တို့လူမျိုးတွေထက်အချင်းစာရိတ်တာဝန်ထမ်းစိတ်ဓာတ်ပိုကောင်းတယ်လို့အပေါ်ရန်ကောက်ဆက်ဆွဲလို့ရတယ်။ဒါပေမဲ့ကျွန်တော်တို့နားလည်ထားမယ့်အချက်ကဒီအမေရိကန်လူမျိုးတွေလည်းကျွန်တော်တို့ကြီးပြင်းခဲ့တဲ့စနစ်အောက်မှာကြီးပြင်းခဲ့ရင်ဒီအမေရိကန်ရဲတွေလည်းလက်စားမှာပဲလို့ကျွန်တော်ယုံကြည်တယ်။အလားတူပဲကျွန်တော်တို့မြန်မာလူမျိုးတွေလည်းစနစ်ကောင်းကောင်းအောင်မှကြီးပြင်းလာတယ်လို့ရှိရင်ကျွန်တော်တို့မြန်မာဝန်ထမ်းအများစုဟာလက်စားကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကျွန်တော်တို့ဟာအမေရိကန်မှမဟုတ်တရုတ်ရုရှားပဲလူမျိုးကောင်းမှအထင်ကြီးကြမလို့ဘယ်လိုအထင်ပေးစရာလည်းမလိုဘူး။မီကုန်းချောအင်းတိုင်းပြည်ပြည်မှာလူမျိုးဆိုတာထက်စနစ်ကလာတိုင်းပြည်ကံကြမ္မာကိုအဆုံးဖြတ်ပေးတာလို့ကျွန်တော်ယုံကြည်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းက2015ခုနှစ်ဖေဖော်ဝါရီလ19ရက်ကြာသပတေးနေ့နံနက်ဖြန်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
စစ်မဲ့ဖြစ်ပွားနေတဲ့အချိန်မှာလူခွင့်ရေးအတွက်တက်တက်ကြွကြွလှုပ်ရှားနေရင်နှုတ်ပိတ်ခံခဲ့ရသူအမျိုးသမီးနှစ်ဦးရှိခဲ့ပါတယ်လီဗျားရှင်းနေတူလည်းဖြစ်ဒီမိုကရေစီရေးလှုပ်ရှားသူလည်းဖြစ်သူဆာဝါဘူဂေကစ်ဟာ2014ခုနှစ်ဇွန်လကဘန်ဂါစီမြို့သူ့နေအိမ်မှာအသေးပြစ်ဒဏ်ခံခဲ့ရပြီးဆီးရီးယားရှင်းနေတူလည်းဖြစ်လူခွင့်ရေးလှုပ်ရှားသူလည်းဖြစ်တဲ့ရာဇန်ဇေတူနာဟာလည်း2013ခုနှစ်ဒီဇင်ဘာလထဲမှာဒေါ်မာမြို့မှာအမည်မသိတိုက်ခိုက်သူတွေရဲ့ပြန်ပေးဆွဲတာခံခဲ့ရခြင်းကဆလို့ဘာသတင်းမှမကြားရတော့တာဖြစ်ပါတယ်။ဆာဝါဘူဂေကစ်နဲ့ရာဇန်ဇေတူနာတို့လိုပုပ်ကိုမျိုးတွေလိုနှုတ်ပိတ်ဖို့ကြိုးပမ်းတာဟာဆီးရီးယားနဲ့လီဗျားနိုင်ငံမှာသာမကကမ္ဘာတဝန်းကမျှော်လင့်ချက်တွေတိုးတက်မှုတွေတရားမျှတမှုတွေကိုဟန်တာပိတ်ပင်ပြီးအမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုရိုက်ချိုးဖျက်ဆီးရာရောက်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂနိုင်ငံရေးဆိုင်ရာကိုယ်စားလှယ်David Pressman ကကုလသမဂ္ဂလုံခြုံရေးကောင်စီမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ပြည်ပခါတွေအတွင်းမျိုးသမီးတွေနဲ့မိန်းကလေးတွေသာ တားကောင်ဖြစ်နေကြတာမဟုတ်ပေမဲ့လေထိခိုက်ခံစားရသူတွေထဲမှာတော့အဓိကပါဝင်နေကြပါတယ်ဒုက္ခသည်တွေနဲ့အိုးအိမ်ဆုံးခွာတင်းရှောင်နေကြရသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပြီးကြားမှမတူညီတဲ့အပေါ်အခြေခံပြီးတော့ပဲဖြစ်ဖြစ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလည်းဆွဆွဝါးဝါခံစားကြရတာဖြစ်ပါတယ်တမ်မတ်ကြီးပရက်စမန်ကတော့လက်နက်ကင်အုပ်စုတွေကအံ့ဩတုန်လှုပ်เสียကောင်းလောက်အောင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအကြီးအကျယ်ဖြစ်ပွားနေတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကအခြေအနေတွေကိုလည်းထောက်ပြခဲ့ပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုတိုက်ဖြတ်ဖို့လုံခြုံရေးကောင်စီအနေနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံလိုနေရာမျိုးတွေမှာငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေလှုပ်ဆောင်ဖို့လည်းတာဝန်ပေးအပ်ထားပါတယ်ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေဟာအရသားတွေကိုကာကွယ်ဖို့အတွက်အင်မတန်မှခက်ခဲကြီးလေးတဲ့တာဝန်တွေကိုယူကြရတယ်လို့လည်းအမေရိကန်ကိုယ်စားလှယ်ပရက်စမန်ကပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂကလှုပ်ဖို့ပြောထားတာတွေနဲ့လက်တွေ့ဖြစ်နေတာတွေကြားမှာကွာဟနေတာတွေကတော့ဝမ်းနည်းစရာကောင်းတယ်လို့သူကထောက်ပြပါဗျ။ UNOIOS ရဲ့စီရင်ခံစာထဲမှာတော့2010ကနေ2013ခုနှစ်အထိအရက်သားတွေပေါ်တိုက်ခိုက်မှုပေါင်း509ကြိမ်ဖြစ်ပွားခဲ့ပြီးကုလသမဂ္ဂငြိမ်းချမ်းရေးတပ်တွေအနေနဲ့အရက်သားတွေကိုကာကွယ်ဖို့အတွက်တခါမှအင်အားသုံးကြိုးပမ်းခဲ့တာမျိုးတော့မရှိခဲ့ဘူးလို့ဖော်ပြထားပါဗျ။အကျိုးဆက်အနေနဲ့ကတော့အမျိုးသမီးတွေနဲ့ကလေးတွေအပါအဝင်အရက်သားထောင်ပေါင်းများစွာအသက်ဆုံးရှုံးနိုင်ပါတယ်။ဒါကြောင့်လဲပေးထားတဲ့ကတိကဝတ်တွေနဲ့လက်တွေ့ဆောင်ရွက်ချက်တွေကြားကွာဟချက်မရှိအောင်လုပ်ဖို့လည်းလိုအပ်ပါတယ်။တမ်မတ်ကြီးပရက်စမန်ကတော့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းလုပ်ငန်းတွေမှာအမျိုးသမီးတွေပုံမပါဝင်လာဖို့အတွက်သာမကဥဆောင်မှုကဏ္ဍကပါပါဝင်ခွင့်ရအောင်တောင်းဆိုခဲ့ပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်တွေမှာအမျိုးသမီးရေးငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေကိုထည့်သွင်းလာကြတာတွေကိုရည်ညွှန်းပြီးအပြုသဘောဆောင်တဲ့ပုံစံတစ်ခုဖြစ်နေလဲအလေးထားပြောဆိုခဲ့ပါတယ်။ငြိမ်းချမ်းတဲ့ကာလတွေမှာအမျိုးသမီးတွေစွမ်းဆောင်ရည်မြင့်တင်တာဟာစစ်တွင်းကာလမှာအမျိုးသမီးတွေရင်ဆိုင်ရတဲ့ပြဿနာတွေကိုဟန်တားရမှာအရေးကြီးတယ်လို့ပြည်ပခန့်တွေအတွင်းအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကအကောင်းဆုံးအကာအကွယ်ပေးနိုင်မယ်။အကောင်းဆုံးနည်းလမ်းကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေကိုလေးစားပြီးတရားဥပဒေအောင်ညီလူညီမျှလုံခြုံမှုနဲ့နိုင်ငံရေးမှလည်းတန်းတူအခွင့်အရေးတွေရရှိခံစားနိုင်မယ်လူပောင်တွေကိုတည်ထောင်ဖို့ဖြစ်တယ်လို့လည်းတမ်မတ်ကြီးပရက်စမန်ကထောက်ပြခဲ့ပါတယ်။အကောင်းဆုံးကာကွယ်ဆောင်ရှောက်မှုတွေရဖို့အတွက်ကတော့အမျိုးသမီးတွေရဲ့ဘဝတွေစိတ်ဓာတ်တွေအလားအလာခေါင်းတွေကိုတန်ဖိုးထားတဲ့လူပောင်တွေကိုအခက်အခဲကြားကမဖြစ်မနေတည်ဆောက်ဖို့ဖြစ်တယ်လို့လည်းပြောကြားသွားခဲ့ကြောင်းပါရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပတိနေ့မနက်ခင်းအစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလဲကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ကိုကန့်ဒေတာမှာချက်ချင်းဤအဖွဲ့ရကအပြစ်ခံရတဲ့ကိစ္စပေါ်ညီမအစိုးရနဲ့ကိုကန့်တပ်ဖွဲ့တွေအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်။ဒါဟာကိုကန့်လောက်ကိုက်ဒေတာမှာအစိုးရဘက်ကအရေးပေါ်အခြေအနေကြီးညာပြီးနောက်တနေ့မှာဖြစ်ပေါ်လာတာပါ။အင်္ဂါနေ့ကချက်ချင်းဤအဖွဲ့ရင်နှန်းကိုပြစ်ခတ်တိုက်ခိုက်ရာကလူနှုတ်ထိခဲ့တန်းရောက်သွားတဲ့အဲ့ဒီတိုက်ခိုက်မှုကိုကိုကန့်အဖွဲ့ကပြစ်လုခဲ့ခြင်းဖြစ်ကြောင်းညီမအစိုးရကဗိုလ်ထုတ်နယ်မှာဆွဆွဲပြောဆိုလိုက်တာပါ။ဒါပေမဲ့ကိုကန့်အဖွဲ့ကတော့သူတို့ဘက်ကပြစ်တာမဟုတ်ဘူးလို့ညှင်းဆိုထားပါတယ်။ရုရှားနဲ့ခွဲထွက်ရေးသဘောအဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းဘယ်လာရပ်နိုင်ငံမင်းစမီမှာရရှိခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုလိုက်နာခြင်းမရှိဘူးဆိုတာသိတာပေါ်လွင်နေတယ်လို့အမေရိကန်သမ္မတအင်ဘူရောကဗိုလ်ထုတ်နယ်မှာပြောလိုက်ပြီးကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။သူတို့အနေနဲ့ရှစ်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုအသေးစားစဉ်းစားချင်းညင်ပြီးမှလှုပ်ဆောင်သင့်တဲ့အကြောင်းအင်ဘူရောပြောခွင့်ရဂျော့ရှ်အာနက်စ်ကသတင်းတောက်တွေကိုပြောလိုက်တာဖြစ်ပါတယ်။စစ်သွေးကြောအုပ်စုတွေနဲ့နိုင်ငံတကာကြောတော့နောက်ခံပေးထားတဲ့အစိုးရအကြအာဏာနဲ့နယ်မြေပိုင်ဆိုင်ရေးအတွက်တိုက်ပွဲတွေဖြစ်နေချင်းနိုင်ငံရေးတည်ငြိမ်မှုအတွက်ကြိုးပမ်းနေတဲ့လီဗျားနိုင်ငံကပြည်ပကနဲ့ပတ်သက်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှဗိုလ်ထုတ်နေကအရေးပေါ်အစည်းအဝေးပြုလုပ်ဖို့စီစဉ်ခဲ့ပါတယ်။အကြမ်းဖက်မှုလုပ်ငန်းတွေရပ်တန့်သွားအောင်စစ်တပ်တွေကြီးပဲလှုံ့ဆော်လို့မရနိုင်တဲ့အတွက်အဲ့ဒီအစွန်းရောက်အကြမ်းဖက်သမားတွေအတွက်လူစုပေးနေသူတွေနဲ့ဝါရဖြန့်ချီသူတွေကိုအင်ဆိုင်ဖြည့်ရှင်းကြဖို့လိုအပ်ကြောင်းအမေရိကန်သမ္မတဘာရက်အိုဘားမားကပြောလိုက်ပါတယ်။ဗိုလ်ထုတ်နေကအကြံဖက်မှုဆန်ရထိပ်သီးဆွေးဝဲမစခင်သမ္မတဥပမာက Los Angeles Times သတင်းစာမှာအဲ့ဒီလိုသူ့ရဲ့သဘောထားအမြင်ကိုရေးသားဖော်ပြခဲ့တာပါ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကူးစော်ဝင်နိုင်တင်ပြတော်တာဖြစ်ပါရခင်ဗျာ။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကမန္နန္နချမ်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dedo Smith ဖြစ်ပါတယ်။ကျွန်တော်ဆက်မွေးပါ။ညနေပိုင်း6နာရီခွဲကနေ9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းတုံမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြရတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.